to the Voice of America in Burmese.
Minglam nakhi ma sha. Washington ni ro view American tan ga ni 2020 Milan 20 ye Bodhu ni manak khin season rue go Myanmar san no chin minet 6 na yi ga ni 9 na yi thi line no meter 2440 ne 51 line lam meter 190 ro ga ni thon lwen pe ni ba bi.ကျွန်တော်ခင်ဗျာတက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ် Republican Party အောက်လွှတ်တော်အမတ် John Ratcliffe ကိုအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဖြစ်တဲ့အမည်ရှင်တင်သွင်းဖို့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကအင်ကာနေ့မှာအတည်ပြုပေးလိုက်ပါတယ်ပါတီကြီးနှစ်ရက်စလုံးပါဝင်တဲ့ကော်မတီကနေထောက်ခံမဲ၈မဲကန့်ကွက်မဲ၇မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပြီး Democratic Party ကော်မတီဝင်အားလုံးကကန့်ကွက်မဲထည့်ခဲ့ကြတာပါတကယ်လို့အထက်လွှတ်တော်တစ်ခုလုံးမှာမဲခွဲတဲ့အခါမှာအတီးပြုတ်ချက်ရရင်တော့ Ratcliffe ဟာလစ်လန်နေတဲ့အမျိုးသားထောက်လှမ်းရေးအကြီးအကဲတာဝန်ကိုထမ်းဆောင်ရတော့မှာဖြစ်ပါတယ်။အမျိုးသားထောက်လှမ်းရေးအကြီးအကဲဟောင်းဖြစ်တဲ့ Dan Coats 2019ရုံးကနှုတ်ထွက်သွားခဲ့တဲ့နောက် Richard Grenell ကယာယီအကြီးအကဲဖြစ်တဲ့တာဝန်ယူနေတာပါ။မနစ်ကဇူလိုင်လကုန်လောက်မှာ Ratcliffe ကိုသမ္မတ Donald Trump ကဒီယာရူးအတွက်ကနဦးအမည်တင်သွင်းအဆိုပြုခဲ့ပေမယ့်ထောက်လှမ်းရေးအတွေ့အကြုံသိပ်မရှိတဲ့သူကို Republican အထက်လွှတ်တော်အမတ်တွေကထောက်ခံမှုသိပ်မပေးတာကြောင့်ပြန်ပြီးရုပ်သိမ်းခဲ့တာဖြစ်ပါတယ်။သူဟာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာတက်တန်းတစ်ချိန်သာတာဝန်ထမ်းဆောင်ခဲ့ပြီးတာကြောင့်နှစ်ပေါင်းများစွာထောက်လှမ်းရေးအတိုင်းဝိုင်းမှာလုပ်ကင်ခဲ့တဲ့စစ်ဖက်ဒါမှမဟုတ်နိုင်ငံခြားရေးအတွေ့အကြုံရင့်ကျက်တဲ့အရင်ထောက်လှမ်းရေးအကြီးအကဲဟောင်းတွေနဲ့မရှင်သာအောင်ဖြစ်နေတာပါ။ Ratcliffe ကိုအမျိုးသားထောက်လှမ်းရေးအကြီးအကဲဖြစ်အမည်ရှင်တင်သွင်းထားတာကိုအထက်လွှတ်တော်တစ်ခုလုံးမှာမဲခွဲအတီးပြုတ်ပေးဖို့လိုအပ်ပြီးကျေးဇူးတော်နဲ့အားလိုက်ရမတိုင်ခင်မဲပေးဖို့ဖြစ်နိုင်တယ်လို့တတ်တော်အတိုင်းဝိုင်းကပြောပါတယ်။အမေရိကတိုက်မှာရှိတဲ့နိုင်ငံတွင်းရဲ့အစိုးရတွေဟာကိုယ်နိုင်ငံတွင်းကျန်းမာရေးကဏ္ဍမှာအရေးပါတဲ့ကျန်းမာရေးလုပ်သားတွေကိုကာကွယ်စောင့်ရှောက်မှုပေးဖို့ပြက်ကွက်နေကြတယ်လို့ Amnesty International လူခွင့်အဖွဲ့ကြီးကအင်ကာနေမှာအစိုးရခန်းစာထုတ်ပြန်ပြောဆိုပါတယ်။အစိုးရခန်းစာမှာအမေရိကတိုက်မြောက်ပိုင်းနဲ့တောင်ပိုင်းနိုင်ငံတွေအတွက်အဓိကထားတင်ပြထားတာဖြစ်ပြီးဂျမိုင်းလူသားတွေကိုကျေးဇူးတင်ကြောင်းပြောရုံနဲ့မပြီးပဲသူတို့ရဲ့အခြေခံရပိုင်ခွင့်တွေလုံခြုံမှုရှိဖို့တွေကိုအသေးချလုပ်ပေးရမှာဖြစ်ပြီးသူတို့ကိုအန္တရာယ်တွေနဲ့ထပ်မကြစေဖို့လုပ်ပေးရမယ်လို့ AI ဖွဲ့ကပြောပါတယ်။ COVID-19 ဖြစ်ပွားနေတဲ့ကာလမှာရောဖြစ်ပွားပြီးကာလမှာပါအမေရိကတိုက်သားဂျမိုင်းလူသားတွေရဲ့ရပိုင်ခွင့်ကုသမှုတန်ဖိုးဆိုတဲ့ခေါင်းစဉ်နဲ့ရေးသားတဲ့ဒီအစင်ခံစားမှာကာကွယ်ဝတ်ဆောင်တဲ့ကိရိယာတွေ PPE တွေလက်လန်းမှီစေဖို့အချက်လက်တွေရပိုင်ခွင့်လက်လက်စွာထုတ်ဖော်ပြောဆိုခွင့်ကျန်းမာရေးဆိုင်ရာအကာအကွယ်ရပိုင်ခွင့်တွေလိုကိစ္စရပ်တွေကိုဆွေးနွေးတင်ပြထားတာပါအမေရိကတိုက်နိုင်ငံအများပြားမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားမှုနဲ့ဆက်နွယ်ပြီးလက်လက်စွာထုတ်ဖော်ပြောဆိုခွင့်တွေအပိတ်ပင်ခံနေရပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ကြောင့်ဗြိတိန်နိုင်ငံမှာအလုပ်လက်မဲ့ခံစားခွင့်လျှောက်ထားသူဟာဧပြီလမှာ8သိန်းခွဲကျော်ရှိတာကြောင့်ဒါဟာနှစ်ပေါင်း25နှစ်အတွင်းအများဆုံးဖြစ်သွားတာပါ။အလုံးလက်မဲ့ခံစားခွင့်လျှောက်ထားသူအတော်များနေတာကိုကြည့်ရင်ဗြိတိန်နိုင်ငံတွင်အလုပ်တွေပိတ်ပြရပြီးလူတွေအလုံးလက်မဲ့ဖြစ်သွားအောင်ဒီကာယောဂါကဘယ်လိုလုပ်ခဲ့လဲဆိုတာကိုပြနေတာပါ။ဧပြီလထဲမှာခံစားခွင့်လျှောက်ထားသူဟာ1996ခုကစရင်အများဆုံးဖြစ်ခဲ့ပြီးအလုံးလက်မဲ့ဥယျာဉ်နှစ်သက်သမတစ်သန်းဖြစ်သွားပြီလို့နိုင်ငံတော်စင်းဌာနကအင်ကာနေမှာထုတ်ပြန်ပါတယ်။ဗြိတိန်အစိုးရကအလုပ်သမားတွေကိုလကစိုက်ထုတ်ပေးတဲ့အစီအစဉ်ချမှတ်ခဲ့တာကြောင့်အခုလောက်ခံတာရာဖြစ်ပြီးတကယ်လို့ဒီအစီအစဉ်သာချမပေးခဲ့ရင်ဗြိတိန်အလုပ်လက်မဲ့ဖြစ်တဲ့အခြေအနေဟာကုရယ်ပိုးပြီးဆိုးနိုင်တယ်လို့စီးပွားရေးပညာရှင်တွေကခန့်မှန်းကြပါတယ်။ဘရာဇီးလ်နိုင်ငံအမေဇုန်တစ်တောဒေသတွေနေထိုင်တဲ့ဌာနေတိုင်းရင်းသားတွေကြားကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်နှံ့မှုအတော်များနေတာကြောင့်အခုဆိုယောဂါကူးစက်ခံနေရတဲ့အသေးအံလူနာတွေကိုလေရင်တွေနဲ့တဲထုတ်ပေးနေရပါတယ်။ဝေးလံခေါင်ဖျားအမေဆုံးတစ်တော်တဲ့ကလူနာတွေကိုလင်းရင်နှစ်ဆင်းနဲ့နေ့စဉ်တွားရောက်တဲထုတ်ပေးနေရတယ်လို့ပြောပါတယ်။တစ်စင်းကရိုးရိုးလူနာအတွက်နောက်တစ်စင်းကကိုဗစ် -19 လူနာတွေအတွက်ဖြစ်ပြီးကိုဗစ် -19 လူနာကတဲထုတ်ပေးရသူအားလုံးရဲ့60ရာခိုင်နှုန်းရှိနေပါတယ်။ဘရာဇီးလ်နိုင်ငံကဒါဇင်နဲ့ချီတဲ့မျိုးနွယ်စုတွေကြားဒီရောဂါအကူးစက်ခံရသူဟာမန်နော့စ်ဒေတာမှာအများဆုံးဖြစ်နေတယ်လို့ APIP အဖွဲ့ကပြောပါတယ်။ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးစက်ခံရသူက2သိန်းခွဲကျော်နဲ့သေဆုံးရသူပေါင်းက1000ခွဲကျော်နေပါပြီ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ 9.24 kHz 12133ည ိုင်းဒိုမီတာ40 kHz 9139ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်ကျွန်တော်ရမထုံမှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းမှာမက်သဖီတမင်းစီးပျက်193သန်းအပါအဝင်ဓာတုပိတ္တနီနဲ့ဖန်တီးထားတဲ့ fentanyl စီးရဲ့အမြောင်များဖမ်းဆီးမိတာကအရှင်းအောင်ရှာဒေတာဟာဓာတုမွေးစီးဝါးတွေထုတ်လို့ရပြမနေရဖြစ်လာကန်နေပြီဆိုတာကိုပြသနေတာလို့မွေးစီးဝါးနဲ့ရာသီဥတုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့အရှင်းအောင်ရှာဒေတာဌာနကိုလည်း Jeremy Douglas ကသတိပေးလိုက်ပါတယ်ရှိတော်ရှာဒေတာရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ရွှေသရီကန်ဒေတာကမြန်မာနိုင်ငံတဲ့ fentanyl ဓာတုမွေးစီးဂါလန်990ကိုဖန်စီမိအပြည့်ကူလို့ပြောလိုက်တာပါအဲဒီဖက်တနာရီနဲ့ထုတ်လုပ်တဲ့မွေးစေးတွေဟာဘိန်းပြူတဲ့အစ30ကနေ50အထိပိုပြင်းပြီးဘိန်းပြူတဲ့ထုတ်လို့ရလွယ်ကူတယ်လို့ခိုးသွင်းရလဲလွယ်ကူပါတယ်အမေရိကန်နိုင်ငံအတွင်းမှာ OPI လို့ခေါ်တဲ့မွေးစေးဆွဲမှုပြဿနာဖြစ်ပေါ်နေရမှာအဲဒီဖက်တနာရီကအဓိကအခန်းကဏ္ဍကပါဝင်နေတာလည်းဖြစ်ပါတယ်ဒီနိုင်ငံဟာအဲဒီစေးရီတွေအမေရိကန်နိုင်ငံနဲ့အဓိကတင်ပို့နေတာလို့အမေရိကန်နိုင်ငံကဆက်ဆွဲထားပေမဲ့ဒီနိုင်ငံကတော့ညှင်းဆုပ်ထားပါတယ်။ရှီတောင်အရှက်ဒေတာတဲ့ဟီရိုအင်းသုံးဆွဲမှုရှိနေတာကိုအခွင့်ကောင်းယူပြီးနိုင်ငံတကာကရဇဝတ်ဂိုင်းအဖွဲ့အစည်းတွေကရှူသရီကန်နယ်မြေထဲခြေကုပ်ယူပြီးဒီဓာတုမွေးစေးတွေကိုထုတ်လုပ်နေတာလို့လည်း Jeremy Douglas ရဲ့တင်းနာတွေကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။နိုင်ငံတကာအတိုင်းအတာရှိတဲ့အဖွဲ့အစည်းတွေရဲ့ငွေကြေးထောက်ပံ့မှုမရှိဘဲပမာဏအမြောက်များထုတ်လုပ်နိုင်မှုမဖြစ်နိုင်ဘူးလို့လည်းသူကပြောပါတယ်။ဒါအပြင်ဒေတာတွင်းကစစ်သွေးကြလွတ်နေကန်တပ်ဖွဲ့တွေဒီလုပ်ငန်းနဲ့ပါဝင်ပတ်သက်နေတဲ့အထောက်အထားတွေတွေ့ရတယ်လို့လည်းပြောပါတယ်။အမည်တိကျကိုတော့သူကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။မြန်မာစစ်တပ်အကူအညီနဲ့မွေးစေဝနေနေရဲ့ရတပ်ဖွဲ့ဝင်တွေကရှမ်းပြည်နယ်ကောက်ခိုင်မြို့နယ်ထဲမွေးစေဝနေနေရဲ့ဆက်စည်ရေးတွေကိုဒီနေ့ဖေဖော်ဝါရီလ4ရက်ကဧပြီလ9ရက်ထိလှုပ်ဆောင်ခဲ့တာကြောင့်မက်သဖီတမင်းစေးပြားနဲ့ဘေးမှုတွေအပါအဝင်မွေးစေရီနဲ့ဖတ်တနာစေးရဲ့အမြောက်များကိုသိသိမိတယ်လို့နိုင်ငံသားတွေအပါအဝင်လူ33ယောက်ကိုလည်းဖမ်းဆီးရမိခဲ့ပါတယ်ခင်ဗျာ။နိုင်ငံရဲ့ချားမှာလုံးလို့ရမယ်ဆိုပြီးအွန်လိုင်းကနေလိမ်လည်မှုတွေတိုးမြင့်လာနေတဲ့ကိစ္စကိုထိုင်းနိုင်ငံကကြုံတွေ့နေရတယ်လို့ထိုင်းထိပ်တန်းတာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်။အဲဒီလိုလိမ်လည်တဲ့ကြော်ညာတွေဟာ Facebook မှာအများဆုံးတွေ့ရှိရတာဖြစ်တယ်လို့လည်းထိုင်းလူကန်ရှာဖွေရေးဦးစီးဌာနကအကြီးအကဲစွချပ်ပူဆောင်ချောက်ကူကပြောပါတယ်။လုံခဲ့တဲ့3နှစ်အတွင်းပြပလုပ်ကန်ကြော်ညာတွေနဲ့ပတ်သက်ပြီးဘဏ်ငွေတန်းတရာအမေရိကန်ဒေါ်လာ3သန်းကျော်ပမာဏရှိတဲ့လေလေခံရတဲ့တိုက်ကြားမှုပေါင်း 1,500 ကျော်ရှိခဲ့ပြီး Facebook နဲ့ LINE application တွေမှာလေလေခံရတာအများဆုံးလို့ပုံချဝေစာကိုကပြောပါတယ် Facebook company ကတော့အမြင်မှားစေမဲ့ကြော်ညာတူတွေကိုခွင့်ပြုပဲမူဝါဒတွေနဲ့မကန့်ညင်ဖယ်ရှားဖြစ်တယ်လို့လည်းပြောပါတယ်လောက်ကန်ရှာဖွေပေးမယ်လို့ကြော်ညာတဲ့သူတွေကဝန်ဆောင်က processing fee ကိုလှည့်ဖျားတောင်းခံပြီးတဲ့နောက်ပြောက်သွားတတ်တယ်လို့လည်းအလုပ်သမားကြီးလှုပ်ရှားသူ Warren Mosby ကပြောပါတယ်။ဘယ်လေစိတ်မှမှသူတို့တွေမပေါ်လာသလိုလေလေခင်ရသူကိုသူတို့ရဲ့လူမှုမီဒီယာအဆက်အသွယ်ကနေပြီး blog လုပ်ပြအပထုတ်ပြတယ်လို့လည်းဆိုပါတယ်။လူတွေကအလင်ခံရမှာကိုသိပေမဲ့ငွေကြေးလိုအပ်တာကြောင့်စွန့်စားတဲ့လမ်းကိုရွေးချယ်ကြတာလို့လည်းသူကပြောပါတယ်ခင်ဗျာ။ဩစတြေးလျထုတ်ကုန်ဘာလီမူရောစပါးတွေအပေါ်တရုတ်နိုင်ငံကသင်းကုန်ခွန်အစမတန်တိုးမြင့်လိုက်တဲ့အတွက်ဒီကိစ္စကိုဩစတြေးလျကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုတိုင်ဖို့စဉ်းစားနေပြီဖြစ်ပါတယ်။ဒီအစိုးရကနိုင်ငံရဲ့မူရောစပါးစိုက်ပျိုးမှုကိုကြက်ကြက်ပြတ်ပြတ်ထောက်ပံ့ပေးသွားမယ်လို့ပြောဆိုပြီးနောက်မှာဩစတြေးလျမူရောစပါးသင်းကုန်တွေကိုအခုလိုအခွန်ငွေ 80.5 ခန့်တိုးမြင့်လိုက်တာပါ။ပြီးခဲ့တဲ့တရင်ဘက်ကလည်းမေသားတင်သွင်းတဲ့ဩစတြေးလျကုမ္ပဏီကြီးလေးကူကတင်သွင်းတဲ့သွင်းကုန်တွေကိုတရုတ်ကရပ်ဆိုင်းခဲ့ပါသေးတယ်။တရုတ်ရဲ့အကူအညီကတကယ်ကိုစိတ်ပျက်စရာကောင်းတယ်လို့အင်ကာနေကဩစတြေးလျကုန်သွယ်ရေးဝန်ကြီးဆိုင်မွန်ဘာမင်ဂမ်ကပြောပြီးမယ်လဲဩစတြေးလျနိုင်ငံအနေနဲ့ကုန်သွယ်ရေးစစ်ပွဲမဖြစ်အောင်ရှောင်ရှားသွားမယ်လို့ပြောပါရယ်။တရုတ်နိုင်ငံဟာဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံလည်းဖြစ်ပါရယ်။ပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ခဲ့တာနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခွင့်ပေးဖို့တခြားနိုင်ငံတွေနီးတူဩစတြေးလျနိုင်ငံကတရုတ်ကိုဖိအားပေးနေချိန်မှာပဲအခုလိုဩစတြေးလျမူရောစပါသွင်းကုန်တွေအပေါ်တရုတ်ကသူ့ကိုယ်တိုးမြင့်လိုက်တာလည်းဖြစ်ပါရယ်ခင်ဗျာ။COVID-19 ရောဂါကြောင့်မလာကစပြီးနိုင်ငံအသီးသီးမှာအသွားအလာတွေကန့်သတ်ထားတာကြောင့်အီဘိလာအစောပိုင်းအထိနေ့စဉ်အတိုင်းအတာနဲ့ဖလာဝင်တက်ငွေထုတ်လုပ်မှု18ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့သိပ္ပံလေ့လာချက်စာတမ်းတစ်စောင်ကအစီရင်ခံထားပါတယ်။ဒါပေမဲ့အသွားအလာတွေနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့ပြင်ဆင်နေကြပြီဖြစ်လို့ဒါဟာရာရေးအခိုက်တန့်တာဖြစ်လိမ့်မယ်လို့အင်ကာနေတော Nature Climate Change သိပ္ပံကြောင့်လည်းမဂ္ဂဇင်းမှာဖော်ပြထားတဲ့အဲ့ဒီစာတမ်းကိုရေးသားသူတွေကပြောပါတယ်။ကယောဂါကြောင့်အသွားလာကန့်သတ်တမ်းမြှုပ်တွေကဆက်ရုံအလုပ်ရုံတွေနဲ့ယဉ်သွားလာတွေကိုရှင်းချလိုက်တယ်လို့လက်စစ်တာအသုံးပြုမှုတွေလည်းကြော့ကြသွားတယ်လို့ သုတေသနပညာရှင်တွေကပြောပါရယ်ဆက်ရုံလုံယုံတွေနဲ့လက်မဆက်တွေ့ရကဏ္ဍတွေကနေ့စဉ် CO2 ထုတ်လုပ်တဲ့ပမာဏ86ရာခိုင်နှုန်းလောက်ရှိနေတာပါကမ္ဘာတစ်လောစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်ရတော့အရင်နှစ်တွေနဲ့နှိုင်းယှဉ်2020ပြည့်နှစ်ဖန်လောင်ရေးတန်းွေထုတ်လုပ်မှု400ရာခိုင်နှုန်းကနေ900ရာခိုင်နှုန်းထိကျဆင်းသွားဖို့အလားအလာရှိတယ်လို့လည်းပြောပါရယ်ဒါကလည်း COVID-19 အလွန်လူတွေနေ့စဉ်ပုံမှန်ဘဝကိုဘလောက်အချိန်တိုင်းတာနဲ့မြန်မြန်ပြန်စမလဲဆိုတာပေါ့ဥတည်နေတယ်လို့လည်းလေ့လာချက်စာတမ်းမှာဖော်ပြထားပါရယ်ခင်ဗျာပေါ်ရင်းနဲ့မနက်ပိုင်းသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကြရားပြည်နယ်မှာကိုဗစ်ရောဂါတခွဲအတည်ပြုလူနာမရှိသေးတဲ့အခြေအနေမှာပြည်နယ်ရင်းရောဂါပိုးကူးစက်မှုကာကွယ်ရေးအတွက်ကျန်းမာရေးဌာနတာဝန်ရှိသူတွေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေပူးတဲ့အချိန်မြင့်ဆောင်ရွက်နေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မဆုစုပါ။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာတခွဲအတည်ပြုလူနာပေါင်း192ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ယောဂဘူကင်းစင်လာသူ102ဦးအထိရှိထားပြီးဖြစ်ပါတယ်။အဲ့ဒီလူနာတွေဟာကြားပြည်နယ်ကလွဲလို့ကျန်တဲ့တိုင်းနဲ့ပြည်နယ်အသီးသီးကယောဂဘူတွေ့ရှိခဲ့သူတွေပဲဖြစ်ပါတယ်။ကိုဗစ်ကာလမှာနိုင်ငံအသီးသီးကနေပြည်ရင်းကိုပြောင်းဝင်လာတဲ့နေရက်ပြောင်းသူတွေရှိနေပေမဲ့လို့ကြားပြည်နယ်ထဲပြောင်းဝင်လာသူဟာတခြားတိုင်းနဲ့ပြည်နယ်တွေထက်စာရင်တော့အနည်းငယ်ပဲရှိပါတယ်။အဲ့ဒီလိုပြောင်းဝင်လာသူတိုင်းကို facility quarantine 21ရက်နဲ့ home quarantine 9ရက်စုစုပေါင်း28ရက်အထိအသွားလာကန့်သတ်မှုတွေလုပ်ဆောင်တယ်လို့သိရပါဗျ။အဲ့ဒီလိုအသွားလာကန့်သတ်ခံရသူတွေက10ကနေ20ရာခိုင်နှုန်းထိကိုအရင်ကရောဂါကိုစစ်ဆေးခဲ့ပေမဲ့အခုတော့ပြည်တော်ပြန်အားလုံးနှိပါကိုစစ်ဆေးပေးနေတယ်လို့ပြည်အားပြည်နဲ့ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာထေးလွင်က VOA ကိုပြောပါဗျ။
ယောဂပုံရှိလာတယ်လေယောဂပြန်ပေါင်းမှုမရှိအောင်ဆော့ဆော့လေးလေးပြီးရှိနေအောင်ကျွန်တော်ကစစ်ဆေးပြီးတော့စနေကြွားကွာတဲ့လုံးဝလေးကျွန်တော်လုပ်လေစီပါဒါကြောင့်မလို့ကျွန်တော်ပြင်နေတယ်မှာတော့လက်ရှိချိန်မှာယောဂရှိတယ်လို့မတွေ့ရသေးတာဖြစ်ပါနောက်တော့ထပ်ပြီးတော့လည်းဒီ31ရက်နေ့ကြီးကိုကျွန်တော်ကဒီပြင်နိုင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ပ
ါအခုချိန်မှာအဝေးပြေးရင်လိုက်နဲ့ကုန်တင်ကားတွေပြန်လည်ပြေးဆွဲနေပြီမဲ့မြို့ထဲကိုလူဝင်ရောက်အောင်စစ်ဆေးဆောင်ရွက်နေတယ်လို့ပြောပါတယ်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်နိုင်မှုအတွက်ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းပြည်내အစိုးရအနေနဲ့လိုက်နာဆောင်ရွက်နေပေမဲ့ပိုးရိပ်လူနာမရှိသေးတဲ့ကြားပြည်နယ်မှာကိုဗစ်လူနာလုံးဝမရှိဘူးလို့ပြောလို့မရကြောင်းကိုလိုင်ကုံမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်စီသူကအခုလိုပြောပါတယ်
။မတွေ့သေးတာကိုကျွန်တော်တို့ကဝန်ဆောင်နေလို့မရသေးဘူးလို့မြင်မိတာပေါ့နော်။ဘာပြန်ပြီးတော့ပြန်နေရတော့ရှိလို့ရှိရဲ့ရှင့်။ဒါပေမဲ့အခုတချို့တော့မတွေ့သေးဘူးပေါ့နော်။အဲ့ဒါလေးတော့ကျွန်တော်တို့ကပြောနိုင်တာမရှိဘူးလို့ကတော့ပြောလို့မရ hidden case ကလည်းရှိနိုင်သေးတာပေါ့နော်တချို့တွေဆိုလွတ်နိုင်တယ်လို့လည်းပြောလို့ရတယ်ကြက်ကြက်မမှတ်တော့ဒါကျွန်တော်တို့ပြည်နယ်အစိုးရအဖွဲ့ကတော့ဒီ MOHS ရဲ့ PH ရဲ့ timeline တိုင်းတော့သူတို့ထုတ်ပြန်တဲ့ဟာလေးထုတ်ပြန်ပြီးတော့မှလုပ်နေပါရဲ့ရှင့
်အခုတခွဲအတည်ပြုခဲ့တဲ့လူနာတွေက62ရာခိုင်နှုန်းဝန်းကျင်ဟာကိုဗစ်ရောဂါလက္ခဏာမပြပဲယောဂဘူးရှိနေတာကိုတွေ့ရလို့ပြည်သူလူထုကြားမှာဒီယောဂဘူးကူးစက်ခံထားရပေမဲ့လက္ခဏာမပြသူဒါမှမဟုတ်တာမန်ယောဂလက္ခဏာသာပြသူတွေရှိနိုင်လို့ပြည်သူတွေမပေါ်ဆဖို့ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအတွင်းပိတ်မိနေတဲ့မြန်မာအလုပ်သမားတွေကိုမေလ22ရက်နေ့ကနေစလို့တရက်ကိုလူ100ကျော်နှုန်းနဲ့ပြန်လည်ခေါ်ယူဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းမှာအလုပ်လက်မဲ့ဖြစ်ပြီးနေထိုင်စားသောက်ရေးအခက်အခဲဖြစ်နေတဲ့အလုပ်သမားတွေအနေနဲ့နေရပြောင်းနေတယ်ဆိုရင်အလုပ်သမားဆိုင်အရာရှိရုံးကိုစည်ရင်ပေးသွင်းပြီးပြန်လုပ်ရပြီဖြစ်ကြောင်း AAC အလုပ်သမားကူညီရေးအဖွဲ့ရဲ့တာဝန်ခံကိုရဲမင်းကအခုလိုပြောပြပါရစေ
။ဟုတ်တယ်။အဲ့ဒီမှာမြန်မာတန်ရုံးလို့သွားတန်ရှိရဲ့ကျွန်တော်တို့အပိအကောင့်ရှိတယ်။အပိ Facebook ပိအကောင့်ရှိတယ်။အဲ့ဒီပိမှာသွားပြီးတော့ကြံရင်တဲ့လူတွေကကိုယ့်ရဲ့အချက်လက်တွေကိုပို့ပေးရမယ်ဖောင်ပြရမယ်ပေါ့နော်တချို့ကောင်းမပြည့်တဲ့လူတွေဆိုရင်အဲကိုယ့်မှာရှိတဲ့အဲ passport မျက်နှာပြင်လို့အဲ CI စာအုပ်မျက်နှာပြင်လို့အပြီးရင်ကျွန်တော်တို့ work permit ကျွန်တော်တို့ဒီမိတ်တူပဲဖြစ်ဖြစ်ပါလိမ့်တော့ work permit မျက်နှာပြင်လို့အပြီးရင်ကျွန်တော်တို့ MOU တွေဆိုရင်ဒီ labor card စမတ်ကတ်ပေါ့နော်မြန်မာပြည်ဒီမြဝီကျောင်းလုံးစကမ်းမှာရခဲ့တဲ့စမတ်ကတ်မျက်နှာပြင်လို့အဲ့ဒါတွေကိုလမ်းပို့ပေးရမယ်ဒီ messenger account တွေနေပြီးကိုယ့်အကောင့်ဟိုးအကောင့်တွေနေပြီးပေါ့နော်အဲ Facebook account တွေနေပို့မယ်ပြီးရင်ကျွန်တော်တို့အဲ့ဒါကိုမြန်မာတန်ရုံးလို့မတန်အားရရှိရုံကလို့မတန်ရှိရုံကနေပြီးစီစစ်ပြီးတော့ဒီကိုယ့်ရဲ့ messenger ထဲမှာပြန်ဝင်ကြည့်ရဲစာပြန်ပို့ပေးမယ်။အဲ့ဒီနောက်ကစားပါရင်ပြန်လို့ရပြီ။အခုလောလောဆယ်သတ်မှတ်ထားတာတော့အဲ့လိုပြန်ဝင်ကြည့်တဲ့လူတွေကိုတရက်ကို200ကျွန်တော် 210 လုံးပေါ့နော်ပြန်ဝင်ကြည့်မယ
်။အခုဆိုရင်မြန်မာတန်ရုံးရဲ့စီစဉ်ဆောင်ရွက်ချက်ကြောင့်ဒုက္ခတွေ့နေတဲ့မြန်မာတွေအတွက်အခုညီရသွားစီတယ်ဆိုပြီးကိုယ့်ရဲ့မင်းကပြောပြပါရယ်
။လုံဆောင်ချက်ကိုတန်ရုံးအနေနဲ့ထောက်ခံတယ်ပေါ့နော်။မြန်မာတွေလည်းအခုအိမ်ပြန်ဖို့အတွက်လမ်းကြောင်းပွင့်သွားပြီ။ပြန်ပြေးသွားပြီ။ တကယ်ပြိမိနေတဲ့လူတွေမိဘတွေဆုံးလို့မပြားတဲ့လူတွေအဲကျွန်တော်တို့ဒီဒီအပေါ်မှာလည်းကျမတို့မကောင်းဘူးမမဒီမပြားပဲပြိမိနေတဲ့လူတွေဘယ်မှာလှုပ်တယ်ပြုတ်လှုပ်ကနေမောင်းထုတ်အခန်းကရေကမရှိတဲ့နဲ့ပါးစိတ်ကစားပြတ်နေတဲ့လူတွေအများကြီးပဲအဲ့လိုလူတွေကအခုဖောက်ပေါက်ရသွားတာပေါ့နော်အဲ့ဒါအဲ့တော့ကျွန်တော်ကတော့အခုဒီအေဂျင့်ကြီးပြင်ရကျွန်တော်ဆိုင်းရောက်နေပါပြီဒါအေဂျင့်ကြီးနဲ့လူတွေဆိုတော့အကောင်းဆုံးအသိတဲ့တစ်နှစ်ပါပဲအဲ့ဒီအစတင်ပြီးတော့သွားလို့ရမယ့်ရက်ကတော့20ရက်နေ့ကိုသတ်မှတ်ထားတယ်
အခုဆိုရင်မေလ20ရက်နေ့ကနေစတင်ပြီးဘန်ကောက်အဝေးပြေးကားဂိတ်ကနေည10နာရီတကြိမ်ည17နာရီတကြိမ်ရင်းနှန်းနေနဲ့လိုက်ပါပို့ဆောင်မှာဖြစ်ပြီးဒီကားတွေနဲ့အတူရဲကားတွေလည်းအဆောက်အအုံတွေဖြစ်ပါဝင်မှာပါကားတစ်စီးမှာတော့မြမလို့တမ22ဦးသာလိုက်ပါဝင်ရမှာဖြစ်ပြီးလူတဦးကိုကားက2ဆနှုန်းနဲ့ဘတ်ငွေ1000ကျော်ပေးရမှာဖြစ်ပါတယ်ဘန်ကောက်နဲ့အလှမ်းဝေးတဲ့နေရာတွေကနေရာပြောင်းကြမဲ့သူတွေအနေနဲ့ကတော့မိမိတို့အစီအစဉ်နဲ့ပြောင်းကြမယ်ဆိုရင်တော့ထိုင်းနိုင်ငံရဲ့ညမထွက်ရအမိတ်ကာလမှာပြောင်းွင့်ရမှာမဟုတ်ပဲမနေ့၄နာရီကနေည၁၇နာရီအတွင်းမှာမဲဆောက်မြောက်ဒီမဲဆိုင်တာချီလိတ်ရနောင်းကော့တောင်းလန်းကနေပြောင်းွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့နေရာပြောင်းသူတွေဟာမြန်မာလူသမားတန်ရာရှိရုံကိုစည်ရင်ပြေးသွင်းရမှာဖြစ်ပြီးတဦးချင်းထောက်ခံချက်တွေရရှိမှသာနေရာကိုပြောင်းလို့ရမှာဖြစ်ပါတယ်။COVID-19 အရေးပေါ်အခြေအနေမှာထိုင်းနိုင်ငံအတွင်းခရိုင်တစ်ခုနဲ့တစ်ခုအတော်အလာပိတ်ပင်ထားတဲ့အတွက်နေရပြန်လို့တဲ့မြန်မာတွေအခက်အခဲတွေ့နေတာကိုထိုင်းနဲ့မြန်မာနှစ်ဖက်အစိုးရတွေညှိနှိုင်းပြီးအခုလိုဖြေရှင်းပေးခဲ့တာပါ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ကျမဆုမမရှင် COVID-19 ကပ်ရောဂါကာလသတင်းမီဒီယာသမားတွေရောဂါကူးစက်မဲ့အန္တရာယ်သာမကအသက်မွေးဝမ်းကြောင်းရပ်တည်နေထိုင်ရေးအခက်တွေ့လာတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြောပြပေးကြပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ190ကျော်တဲ့မှာသတင်းသမားတို့လည်းပါဝင်နေပြီးတော့တချို့ကလည်းရောဂါကူးစက်မှုရှိမရှိစောင့်ကြည့်ပြီးတော့တိကျခွဲနေထိုင်နေကြရတာပါပြည်ပခီးသွားရာဇဝင်မရှိပဲရောဂါအတည်ပြုလူနာနဲ့ထိတွေ့ခဲ့ရတာကကူးစက်မှုဖြစ်ခဲ့ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမေလ10ရက်နေ့မှာသတင်းထုတ်ပြန်ထားတဲ့အသက်21နှစ်အရွယ်အမျိုးသားဟာအနုတ်တင်သတင်းသမားတဦးဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီတွဲဖက်အတွေ့အမှုတင်ဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီသတင်းသမားတွေထဲမှာ intern presenter ဆိုတဲ့တယောက်ကတော့သူက confirm case ပေါ့ဟိုလူနာနံပါတ်109ထင်တယ်ဟုတ်ပြန်တဲ့ဟာတွေကတော့ quarantine ပေါ့သူအဲ့ဒီအိန္ဒိယမြန်မာပြန်တဲ့3ယောက်3မဟုတ်4ယောက်ပေါ့အဲ့ဒါကတော့ quarantine အဆင့်ပဲနောက်အခု theory တိုင်းကအဲ့မလေးရှားပြန်တဲ့သူ interview ရတဲ့ဆက်ဆက်ပြီးအဲ့ဒါ quarantine ပဲသူကဒီနေ့မှ quarantine ဝင်တာပေါ့နော
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သွားလာမှုလှုပ်ရှားမှုတွေကန့်သက်ထားတဲ့အတွက်မီဒီယာလုပ်ငန်းတွေနဲ့သတင်းသမားတွေမှလည်းထိခိုက်မှုတွေကြုံနေရတာပါကိုရိုင်းနဲ့သတင်းစာနဲ့မဂဇင်းတာဝန်ခံထုတ်ဝေနေသူပန်မြမာဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးမျိုးမြင့်ငိမ့်ကတော့အခက်အခဲကြုံနေရတဲ့မီဒီယာသမားတွေကိုသက်ဆိုင်ရာသတင်းဌာနတွေအပါအဝင်ဝိုင်းဝန်းကူညီဖို့တိုက်တွန်းထားပါတယ
်သတင်းသမားတွေဒီကောင်တင်းဝင်ရတဲ့အဆင့်တော့ကြောက်နေကုန်နော် COVID-19 ဒီအခြေအနေနဲ့တော့ရင်ဆိုင်နေရတယ်နော်ဟိုတင်းကျွန်တော်တို့မြန်မာနိုင်ငံမှာတော့တင်းမီဒီယာကောင်စီလို့ပြောလို့ရှိပါတယ်သို့တော်လည်းပဲဟိုတင်းသမားချင်းအနေနဲ့ပြောမလို့ရှိနေဒီအနေနဲ့ရင်ဆိုင်မှာပဲဖြစ်တယ်ဟုတ်လားအဲ့ဒီအတွက်ဟိုတက်ဆိုင်ရာအစုအဖွဲ့တွေပေါ့နော်ဥပမာဆိုတော့တက်ဆိုင်ရာတင်းဌာနတွေကတာဝန်ယူပေးဖို့လိုပါတယ်ကိုကျွန်တော်တို့ channel လေဆိုလို့ရှိရင်ဒါကျွန်တော် info digest channel ဆိုလို့ရှိရင်ဒါတလတင်ထွက်နေ channel ပေါ့နော်ဒါဆိုလို့ရှိရင်ကျွန်တော်ရပ်ဆိုင်ထားရတယ်နောက်တစ်ခုကရွှေမြူတင် magazine ပေါ့နော်တလတင်ထွက်တဲ့ magazine ကျွန်တော်ရပ်ထားရတယ်ဆိုတော့ဒီဝန်ထမ်းတွေကိုကျွန်တော်လာစာအပြည့်မပေးနိုင်တော့ဘူးမပေးနိုင်တဲ့အခါကျတော့သူတို့ထိုက်တဲ့ percentage တစ်ခုနဲ့ပဲကျွန်တော်ပေးရတာဟာမဟုတ်ဖြစ်သွားတယ်ပြီးခဲ့တဲ့ရက်ပိုင်းဆိုရင်မြန်မာ time ချုပ်ပါလို့ဆိုလို့ရတယ်ဒရင်တော့90ကျော်လောက်ပေါ့နော်ဒရင်ဝန်ထမ်းတွေပေါ့နော်ဒရင်တော့ဒီလည်းပါတယ်အိတ်တာလည်းပါတယ်အဲလူကနေဆက်လို့အလုပ်ကနေရဆိုင်လိုက်ရမှာမျိုးရှိတယ်။အဲဒါတရင်သမားတွေအရင်နေတယ်ဒီလိုပဲ။ဟုတ်လား။ဟိုတရင်သမားကတရင်ကိုဝါသနာပါလို့ကိုသူတို့လောက်တာဟုတ်နော်။ဝါသနာပါလို့တည်းဖြစ်လို့တည်းပတ်ဆိုင်ရည်ဖြစ်နေများတယ်ဖြစ်ဒီလူတွေဆိုတော့လောက်နေမှာ။တိုးတော်လည်းပဲသူတို့ရဲ့စာဝတ်နေရည်ရောဒီတရင်ဌာနတွေတာဝန်ယူပေးဖို့တော့လိုတယ်
။မြန်မာတရင်မီဒီယာကောင်စီကတော့ COVID-19 ကူးစက်ခံရသူစောင့်ကြည့်ကန့်သတ်ခံထားရသူတရင်သမားတွေအနေနဲ့မိမိတို့ရဲ့အမည်သတင်းတိုက်ဌာနတာဝန်တကယ်လို့များအလုပ်ရနာခံရရင်ဘယ်ရက်ကနေစပြီးတော့အလုံနာခံခဲ့ရတာစတဲ့မိမိတို့သတင်းဌာနရဲ့တာဝန်ခံအေဒီတာဆက်သွယ်ရေးနံပါတ်မိမိတို့ရဲ့လက်ရှိနေရက်လိပ်စာတွေကိုအမြန်ဆုံးပေးပို့ကြဖို့သတင်းသမားတွေရဲ့စာရင်းတွေကိုလည်းပြုစုနေသလိုအရေးပေါ်လိုအပ်ချက်တွေရှိလာရင်လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုဆက်သွယ်ကြဖို့နှိုးဆော်ထားပါတယ်လက်တလုံးမှာလည်းအခက်အခဲကြုံနေရတဲ့သတင်းသမားတွေကိုသတင်းမီဒီယာကောင်စီကအရေးပေါ်ရမုံငွေမှ TV ကူညီနေကြောင်းဦးမြင့်ကျော်ကပြောပါတယ်
ကွာရန်တိုင်းဝင်တဲ့သတင်းသမားတွေအတွက်နှစ်သိန်းထောက်ပံ့တာပေါ့အဲ့ဒါက county ga dungi budget ya ni yamon ngwe 300 ma ti pi lo a di ya ni chap pat na bo now to khu ga lo ho a lo yan na khan ne tu de di chain ma la sa to wai chok khan la lo a khet khe chi de ha bo no tadin thama de ai tru de twe ga yei kha chap pat na a ra ga khan lo si lo be lo ဒီ wheelab ရန်ကုန်တို့ဒေါ်တန်းမြောင်တို့အဖွဲ့စီကသတင်းသမားတွေတို့ကူညီပေးတဲ့ဟာတွေလည်းပါတယ်ပေါ့နော်သတင်းသမားတွေအတွက်ကောင်စီကစီမံခန့်ခွဲပေးတယ်နောက်ကောင်စီရဲ့အဆုံးပြေချက်အဖြေစီပေးတယ်ပေါ့အဲ့ဒါကတော့ပေးနေပြီပေါ့နော်ဟို quarantine ဟာလည်းလုပ်နေပြီလောလောဆယ်တော့ပထမကြီးအမြင်မှာကသတင်းတော့တချို့သူတို့စီရင်ပေးပို့တာလည်းနောက်ဒီနေ့တော့ဟို ARV တိုင်းမှာ quarantine ဝင်ရ2ယောက်ရှိတယ်လို့ပြောတယ်သူတို့ဒီကစီရင်လာဖို့စောင့်နေတယ်ဟုတ်
COVID-19 ကပ်ရောဂါနဲ့ကြုံနေရတဲ့အခြေအနေချက်လက်အမှန်တွေရရှိနိုင်ရေးမီဒီယာတွေရဲ့အခန်းကဏ္ဍအရေးကြီးသလိုအခက်အခဲတွေကြားမှာသတင်းယူနေကြရတဲ့အခြေအနေတွေကိုတော့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုစကူတာရက်စ်ကလည်းဒီလာဇန်တို့ကနိုင်ငံတကာသတင်းလွတ်လပ်ခွင့်နေမှာသတိပေးပြောဆိုထားပါတယ်ရှင်။ကျွန်မဆူမောမ
ဗုဒ္ဓဖုန်နေနေခင် VOE အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ကအသက်59နှစ်အရွယ်မြန်မာအမေရိကန်အမျိုးသမီး COVID-19 ရောဂါနဲ့ကွယ်လွန်သွားတဲ့ကိစ္စမှာနောက်ဆုံးဖျားနာတဲ့အချိန်ထိအလုလုခဲ့ရတဲ့အကြောင်းကြံရစ်သူခင်မွန်းတယ်နဲ့ VOE ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ကော်လိုရာဒိုပြည်နယ် Grid 4က JBS အမေသာဆက်ယုံကွဲမှာ12နှစ်ကြာအလုလုကိုင်နေတဲ့နန်းစန်းတင်ခေါ်ဒေါက်တင်အေးဟာပြခဲ့တဲ့တနင်္ဂနွေနေ့ညနေပိုင်းမှာ COVID-19 ရောဂါနဲ့ဆေးရုံမှာကွယ်လွန်ခဲ့ပါတယ်။မတ်လ29ရက်နေ့ဆေးရုံမတင်ခင်အချိန်ထိဇနီးဖြစ်သူဟာဆေးရုံကအသားရေထားတဲ့အခန်းထဲမှာအလုပ်လုပ်ကင်ခဲ့ရတယ်လို့ခင်မုန်းဖြစ်သူဦးအောင်ကျော်တို့က VOE ကိုပြောပါတယ်။ဒီမတိုင်ခင်ရက်ပိုင်းတွေကဆေးရုံမှာစတင်နေထိုင်မကောင်းဖြစ်ချိန်အလုပ်ခွင့်ဆေးကန်းကိုတွားပြခဲ့ပေမဲ့ရိုးရိုးတုတ်ကွေးဖြစ်တာပဲဆိုပြီးဒေါက်တင်အေးကိုအလုပ်ပြန်လုပ်ခိုင်းခဲ့တယ်လို့ဦးအောင်ကျော်တို့ကဆိုပါတယ်။
ကွာအဲကုနေချင်းခမ်းမလောက်ရတဲ့အပေါ်မှာအေးပတ်တယ်ပေါ့ဖလူရဲ့ပေါ့ကျွန်တော်ကအဲ့လိုတတ်မှတ်တာကိုယ်ရံရဲ့သူ့အဲ့လိုထင်နေဒါပေမဲ့တရားချောင်းဆိုတော့အဲ့ဒီဂျပန်မှာရှိတဲ့စေကန်းမှာစေကန်းလို့ခေါ်တယ်ဒါပေမဲ့ तू ကလင်ကောင်းချောင်းဆိုတယ်ဆိုရင် तू ကအင်ဂျင်နီယာလို့ပြောရင်စပိုင်တာပြောရင်အဲ့ဒီကိုပို့တာအဲ့ဒီဟာဒီဟိုရိုးရိုးဖလူရဲ့ပေါ့ဆိုတော့ပြန်အလုပ်လုပ်ခိုင်းရတယ်
ဒေါက်တာအေးဟာကိုရီလက်တွေကြိုက်ခဲနေပြီမဲ့သူတို့နေထိုင်တဲ့အော်ရိုရာမြို့နဲ့မိုင်ပေါင်း60ကျော်ကွာမှာရှိတဲ့အမဲသားဆက်ယုံကိုနေ့စဉ်ကားကြုံနဲ့သွားပြီးအလုပ်လုပ်ခဲ့ပြီးတဲ့နောက်မတ်လ29ရက်နေ့မတိုင်ခင်ကျန်းမာရေးအခြေအနေဆိုးရွားလာပုံကိုဦးအောင်ကျော်တို့ကအခုလိုပြောပြပါဗျ
။ဒီကိစ္စကိုစမဖြစ်ခင်မှာဘယ်လိုဖြစ်လဲဆိုတော့ကြာတာပရိညပါ။သူကယူနီဖောင်းကြီးကရမ်းဆိုးဆွဲနေတယ်။အဲ့ဆိုးဆွဲနေတာကြီးနဲ့အလုပ်လုပ်ရတော့သူအဲကွန်ဒီရှင်းအခန်းငကိုတွေကလည်းသူ့မှာထောင်းဆိုးတယ်ပေါ့နော်အဲ့ဒါရှိတော့သူကပြောတယ်ယူနီဖောင်းအစ်စ်လေးပေးပါတဲ့အဲ့ဒါစူပါဗိုက်ဇာကိုပြောတော့သူတို့လက်မခံဘူးမလဲဘူးတက်လောက်ခိုင်းတယ်အဲ့အိမ်ရောက်တော့ကျွန်တော်အိမ်ရောက်တော့ပြောတယ်ယောက်ျားတဲ့ငါချားပြီတဲ့ငါလုံသွားနိုင်ဘူးတခုလုံးကခဲနေတာပဲကျွန်တော်စမ်းကြည့်တော့ကိုပူတယ်ဆိုတော့အဲ့ဒီကနေဒီဗိုင်းရပ်စ်ကတော်တော်ဆိုးသွားတာ
ဒေါက်တာအေးဟာကျန်းမာရေးမကောင်းပဲအလုပ်သွားလုပ်နေရပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးမှုတွေမလုပ်ခဲ့ရဘူးလို့ဦးအောင်ကျော်တို့ကပြောပါတယ်။ဒါအပြင်ဒေါက်တာအေးလုပ်တဲ့အမဲသားဆက်ယုံမှာအလုပ်သမား 2,000 ကျော်ရှိပြီးကိုဗစ် -19 ရောဂါကာကွယ်ရေးဘာမှမလုပ်ထားဘူးလို့ဦးအောင်ကျော်တို့ကပြောပါတယ်။မတ်လ29ရက်နေ့မှာတော့ဆေးရုံကိုအရေးပေါ်တင်ချိန်မှာသူ့ကိုချက်ချင်းဗန်တလီတာခေါ်အောက်ဆီဂျင်ပေးတဲ့အသက်ရှူဆက်ပေါ်တင်လိုက်ရတယ်လို့ဦးအောင်ကျော်တို့ကပြောပါတယ
်။ဆေးရုံနဲ့ရောက်ခေါ်သူကလမ်းလောင်ကောင်းမလျှောက်နိုင်တော့ပဲနဲ့ဟောအသက်ရှူလို့မရတော့ဆိုတော့စာပါပညာဖြစ်တဲ့အချင်းကြီးအရန်ဆိုးသွားတယ်အဲဒီမတိုင်ညီကသူအလုပ်လုပ်လို့မင်းသူတို့အလုပ်ကလည်းဘာမှမဆက်ပဲနဲ့လုပ်နေတယ်ရှင်းပြန်ဆိုရဂျစ်စတန်လည်းမရှိဘူးဘာမှမရှိဘူးမျက်နှာဖုံးနေပါပဲပြီးဘူး
အဲ့ဒီလိုဆေးရုံမတင်ခင်ဒေါက်တင်အေးဟာကိုဗစ်ရှိနေတဲ့တမိဖြစ်သူနဲ့အမြဲပုံမှန်တွေ့ခဲ့ရမှာတမိဖြစ်သူမှာလည်းကိုဗစ် -19 ရောဂါကူးစက်ခံနေရကြောင်းဆရာဝန်တွေကတွေ့ခဲ့ပြီးတဲ့နောက်တမိဖြစ်သူကမိဘနှစ်ပါးကိုဗိုင်းရပ်ရှိမရှိအမြန်ဆုံးစစ်ဆေးဖို့တယ်လီဖုန်းနဲ့လှမ်းပြောခဲ့တယ်လို့ဦးတင်အေးကပြောပါရယ်သူတို့သွားပြီးစစ်ဖို့လုပ်နေချိန်မှာဇနီးဖြစ်သူရဲ့အခြေအနေဆိုးရွားလာပြီးတဲ့နောက်ဆေးရုံကိုအမြန်တင်လိုက်ရတာဖြစ်တယ်လို့ဆိုပါရယ်သူမှာတော့ COVID-19 ရောဂါကူးစက်မှုမရှိဘူးဆိုတာတွေ့ရတယ်လို့ဦးအောင်ကျော်တို့ကဆိုပါရယ် ဒေါက်တာအေးမကွယ်လွန်ခင်ဆေးရုံကအသက်ရှူဆက်ပေါ်မှာတလားကျော်နေခဲ့ရပါတယ်။သူ့ရဲ့ရုပ်အလောင်းကိုမေလ21ရက်နေ့မှာဗုဒ္ဓဘာသာထုံးတန်းစင်လာအတိုင်းမိသူကြိုခွင့်ရမှာဖြစ်ပြီးကိုဗစ်ရောဂါကာလကြောင့်လူတွေကန့်သက်ထားတဲ့အတွက်မိသားစုဝင်3ဦးနဲ့အတူမြန်မာတန်ဃာတော်တစ်ပါးနဲ့စုစုပေါင်း10ဦးတက်ရောက်ခွင့်ရမှာဖြစ်တယ်လို့ဦးအောင်ကျော်တို့ကပြောပါတယ်။ဒေါက်တာအပါအဝင်သူအလုပ်လုပ်တဲ့ JBS အမဲသားဆက်ရုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးသေဆုံးခဲ့တဲ့အလုပ်သမားစုစုပေါင်း၈ယောက်ရှိသွားပါပြီ။ဆက်ရုံတွင်ကူးစက်ခံရသူအလုပ်သမားပေါင်း316ယောက်ရှိနေကြောင်းကော်လိုရာဒိုပြည်နယ်ကျန်းမာရေးဌာနစစ်တမ်းကဖော်ပြထားပါတယ်။ကိုဗစ်ရောဂါနဲ့ဒေါက်တာကွယ်လွန်သွားတဲ့ကိစ္စမှာဂရီလေးက JBS အမဲသားဆက်ရုံကိုသက်ဆိုင်ရာအလုပ်သမားတမကကတရားစွဲဖို့ပြင်ဆင်နေကြောင်းလည်းဦးအောင်ကျော်တို့ကပြောပါတယ်
။ကျမခွာညိုပါရှင်။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ရောဂါနဲ့သေဆုံးသူတွေကိုမြှုပ်နှံတဲ့သင်္ချိုင်းမှာသူ့ဘရာဇာတွေဟာတစ်ပတ်ကို9ရက်လုံးအချိန်ပိုတွေနဲ့အလုပ်လုပ်နေရပြီးရောဂါကူးစက်မှာကိုလည်းစိုးရိမ်နေကြရတဲ့အကြောင်း AFP သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာရှိတဲ့ပန်ဒေါက်ရန်ဂွန်တုတ်တန်ကသူ့ဘရာဇာအယောက်90ဟာတနေ့ကို15နာရီနှုန်းနဲ့တစ်ပတ်ကို9ရက်လုံးအလုပ်လုပ်ကြရပါတယ်။ဒီအလုပ်အတွက်ရတဲ့ဝင်ငွေကတော့တစ်လကိုအမေရိကန်ဒေါ်လာ290အင်ဒိုနီးရှားငွေနဲ့ဆိုရင်ရူပီယာ 4.2 သန်းနဲ့ညီမျှပါတယ်။သူ့ဘရာဇာအဖွဲ့ဟာသူတို့ကိုယောဂမကူဆက်အောင်အလောင်းမြေမြုပ်တဲ့အလုပ်ကို10မိနစ်အတွင်းလက်စတတ်နိုင်အောင်ခက်မြန်မြန်လုပ်ကြရပါ
တယ်။yang lebih besar yaitu ketika menurunkan peti dari ambulan
karena itu kan saya ngaro ye bo ga bo ga along cha ya de a chain ma be jano ro ga dai yai thi twi kan twi ya bi jano ro khana ko ne ma thi aw ga le shaung lo ya ma ya bu da wo the pi ro twin ne wo cha ya de myauk pi ro ma be sait e ya da ba lo 42 ni aywe tu ba ya sa janai di hakim ga pyo ba de သူတို့ဟာတနေ့ကိုအ ਨੇ ဆုံးကျင်းသစ်20တူးကြရပြီးကွယ်လွန်သူတွေရဲ့အမည်မွေးသက်ကလေးနဲ့ကွယ်လွန်တဲ့ရစွဲစတဲ့အချက်လက်တွေကိုတက်သားတိုင်းမှာရေးပြီးမြေပုံပေါ်မှာကပ္ပီးစိုက်ပေးရပါတယ်။ဒါပေမဲ့ဗိုင်းရပ်စ်နဲ့သေဆုံးသူလို့အတည်ပြုထားတဲ့တန်တရားရှိထားတဲ့အလောင်းတွေအစုလိုက်အပြုံလိုက်ရောက်လာတဲ့အခါကျရင်တော့ကွယ်လွန်သူတယောက်ချင်းစီအတွက်ဒီလိုကပ္ပီးထိုးပေးဖို့အတော်လေးခက်ခဲလာပါတယ်။အလောင်းတွေကဝင်လာမဆဲဖြစ်နေတယ်လို့လည်းဟပ်ကင်ကပြောပါတယ်။အသက်54နှစ်အရွယ်သူ့ဘရာဇာမိနာကလည်းအခုလိုပြောပါတယ
်။အဝါရတော့မင်္ဂရဥဒပူလန်တောင်း
ကျွန်တော်တွင်းတူးတဲ့အလုပ်ကိုလှုပ်လာတာ33နှစ်ရှိပါပြီဗျာ။ဒါပေမဲ့အရန်ပင်ပန်းနေလို့ခံစားလာရတာကတော့အခုကပ်ဘေးအတွင်းမှာပထမဆုံးပါပဲ။ဒါကဖျားသခင်ကကျွန်တော်ကိုစမ်းသပ်နေတာလည်းဖြစ်ပါလိမ့်မယ်လို့သူကပြောတာပါ။ပြဿနာကတော့ကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာရမန်ဒန်ဥပုသ်ကာလရောက်နေပြီးအင်ဒိုနီးရှားပြည်သူအများစုဟာနေဘက်၄ရောင်ရှိတဲ့အချိန်တွေမှာရေမတောက်အစာမစားပဲနေကြတာကတပူပေါ်နှစ်ပူဆင်းဆိုသလိုဖြစ်နေရတာပါ။ဂျကာတာတမြို့ထဲမှာတင် COVID-19 အန္တရာယ်ကင်ဝေးရေးစီမင်းတွေအရအ ਨੇ ဆုံးလူပေါင်း 2,100 ယောက်ကိုမြှုပ်နှံထားရပြီးတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ဒီနှစ်ဆနီးပါးလောက်သေဆုံးခဲ့ပြီးဖြစ်တဲ့အကြောင်းလဲသတင်းတွေမှာဖော်ပြပါဗျ။တခြားမြို့ကြီးတွေမှာတော့အခုလပိုင်းတွေအတွင်းပုံမှန်ထက်များတဲ့သေဆုံးမှုနှုန်းနဲ့ကြိုးပေးနေရတဲ့အကြောင်းနဲ့အခုထက်လည်းပိုတိုးလာနိုင်ပွဲရှိနေတာပါ။ကျန်းမာရေးနဲ့ဤပညာကျွမ်းကျင်သူတွေစုဖွဲ့ထားတဲ့ Kowell COVID-19 လို့ခေါ်တဲ့စေရနဝန်ထမ်းစစ်တမ်းအဖွဲ့ရဲ့စီးရင်တွေအရနိုင်ငံရဲ့ခရိုင်ပေါင်း34ခုထဲက16ခရိုင်မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3000ကျော်ရှိတယ်လို့ခန့်မှန်းထားပါတယ်။ဒီအရေးအတွက်ဟာ Pontok Rangoon တုတ်တံမှာအလုပ်တွေပုံများလာပြီးမနေမနာအလုပ်လုပ်လာနေကြရတဲ့မိနာလို့သူ့ဘရာဇာတွေအတွက်တော့အံ့ဩစရာမရှိပါဘူး။ပထမပိုင်းမှာကို့အတွက်လည်းအန်ဒီယားရှိတယ်ဆိုတာကိုသူကမသိခဲ့ပါဘူး။ဒါကြောင့်လည်းပထမဆုံးကိုဗစ်ရောဂါနဲ့သေဆုံးတဲ့သူကိုမြှုပ်နှံတဲ့အချိန်မှာကာကွယ်ရေးဝတ်စုံနဲ့လိုအပ်တဲ့ပစ္စည်းပစ္စည်းတွေကိုလည်းဘာမှမသုံးဘဲနဲ့သူကမြှုပ်နှံခဲ့တာပါ
။ကျွန်တော်ကနေဒါကအင်္ဂါတောက်ပါကိတန်ကတော့ဘာလို့တော့ပစ်ခရရပါ
TV သတင်းတွေမှာဒီကူးစက်ယောဂါအကြောင်းသတင်းကိုမကြည့်ရခင်အထိပထမတော့ကျွန်တော်တို့အလုံးတယောက်မှကိုရိုနာဗိုင်းရပ်စ်အကြောင်းကိုမသိကြပါဘူး။နောက်နေ့လဲကြရောနှာခေါင်းဆီးကိုဂမန်ကရန်သွားဝယ်ရပါတယ်။အဲ့လိုနေလာပြီးရက်အတော်ကြာတော့မှကျွန်တော်တို့အတွက်အကာအကွယ်ဝတ်စုံတွေရလာကြတာပါလို့ပြောပါတယ်။အခုလိုကြိုတင်သတိထားပေမဲ့လည်းမတ်လာတဲ့ပထမဆုံးကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူတွေရှိလာကြတဲ့ကအိမ်နီးချင်းတွေကတော့သူနဲ့ခက်ဝဲဝဲနေလာကြတယ်လို့ဟာကင်ကပြောပါတယ်
။ကာလိုစချာရာလန်ဆူမငါတကန်ဟာဒမီကျန်တူတီဒမ
်သူတို့ကဘာမှတော့တိတိတသားမပြောပေမဲ့ကျွန်တော်နဲ့ခက်ဝဲဝဲနေချင်းကြတယ်ဆိုတာစိတ်ကသိနေပါတယ်။သူတို့ကကျွန်တော်ကိုကြောက်နေကြသလိုပဲ လူတွေကကိုနဲ့ပတ်သက်လို့တခုခုကြောက်ရွံ့နေတဲ့ဆိုရင်သူတို့ပြုတ်မှုပုံတွေပြောင်းလဲသွားတာကိုခမားတွေ့နိုင်ပါတယ်လို့သူကပြောသွားတာပါရှေ့တောင်အာရှဒေသရဲ့ကျွန်းစုနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့လူဦးရေသန်း260ကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဘလောက်ရှိသလဲဆိုတာကလည်းရှင်းရှင်းလင်းလင်းမရှိပါဘူးတရဝင်းထုတ်ပြန်ချက်အရတနင်္လာနေ့အထိသေဆုံးသူ1192ယောက်ရှိထားပြီးဒါဟာတကယ်လက်တွေ့သေဆုံးမှုနှုန်းထက်နည်းတယ်လို့ယူဆထားကြပါတယ်။အင်ဒိုနီးရှားနိုင်ငံဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဆန့်သတ်မှုအနှိမ့်ဆုံးနိုင်ငံစီးရင်ထဲမှာပါဝင်ပါတယ်။အစိုးရအရာရှိတွေကလည်းအထက်လက်တွေဟာမပြည့်စုံဘူးလို့အတိအမှတ်ပြုဝန်ခံထားပါတယ်ရှင်။ဒီမှာခွာညိုပါ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကူးစက်ပြီးအင်ကာကြောင့်ဆွေးနွေးခဲ့အစီအစဉ်ကိုနားဆင်ရပါမယ်။ဒီမနက်ကမှ COVID-19 ကူးစက်ပြန့်ပွားမှုလက်ရှိအခြေအနေပေါ်မူတည်ပြီးလောင်ဖြစ်လာနိုင်ခြင်းလားလား။တိုင်းပြည်ရဲ့အခြေအနေအရရပုံမှန်အတိုင်းပြန်ပြီးလည်ပတ်နိုင်ရေးဘာတွေလှုံ့ဆော်တဲ့နဲ့လူမှုအနေနဲ့လည်းလူနေမှုပုံစံသစ်မှာဘယ်လိုသတိပြုနေထိုင်သွားသင့်လဲဆိုတာတွေကို COVID-19 ရောဂါကာကွယ်တားဆီးဆန်ရာအသိပညာပေးလုပ်ငန်းတွေပရိုက်တာလှုပ်ဆောင်နေသူဒေါက်တာကျော်စွာဦးမြန်မာအရေးလိလာသုံးသက်သူဒေါက်တာရံမျိုးသိန်းတို့နဲ့ဆွေးနွေးထားပါတယ်ခင်ဗျာဒေါက်တာကျော်စွာဦးနဲ့ဒေါက်တာရံမျိုးသိန်း VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါ
โอเคပါ
ဆိုတော့ကျွန်တော
်မင်္ဂလာပါဆို
ဟုတ်ကဲ့
ပါကျွန်တော်ပါဆို
တော့ကျော်စွာဦးနဲ့စားလိုက်ပါမယ်ဆိုတော့အခုဒီရပိုင်းပေါ့နော်ဒီယောဂဘုဆစ်စေးတိုင်းမှာနေ့စဉ်လူတောက်လျှောက်တော့ကျွန်တော်ကြည့်ရတာကတချို့ရတီမှာစစ်တယ်မတွေ့ဘူးတချို့ရတီမှာကျတော့စစ်တယ်တွေ့တယ်ဆိုတော့စစ်တာနဲ့တွေ့တာကဖြည်းဖြည်းဖြည်းချင်းသွားနေတဲ့ပုံရှိတော့ကျွန်တော်တော်ကျော်စွာဦးတို့ရဲ့မျိုးသိန်းတို့ရဲ့သုံးသက်ချက်ကိုသိချင်တာဒီမြန်မာနိုင်ငံမှာလက်ရှိယောဂဘုဒီပြည်နဲ့ကူးဆက်နေတဲ့အခြေအနေအပေါ်မှာဘလို့များနားလည်မိလဲလက်ရှိယောဂဘူးအခြေအနေကလက်ရှိရှိနေတဲ့အနေထားကို
ဟုတ်ကဲ့ဟိုကျွန်တော်လက်ရှိဒီယောဂကူးဆက်တဲ့ဟာတော့ကျွန်တော်ကနှစ်ခုပေါ့နော်ပထမတစ်ခုကတော့ကျွန်တော် import ပေါ့နော်နိုင်ငံခြားကပြန်လာတဲ့လူတွေကပါလာတဲ့အခုပေါ့နော်အဲနောက်တစ်ခုကတော့ကျွန်တော်ကဒီ local transmission ဒီပြည်တွင်းကျွန်တော်အခြေအနေကူးဆက်မှုပေါ့နော်အဲကျွန်တော်တို့ဒီကျန်းမာရေးနဲ့အားသာဝင်ဌာနကထုတ်ပြန်တဲ့ဒီ saturation report တွေရဆိုလို့ရှင်တော့တော်ဒီ local transmission ကပုံများတယ်ပေါ့နော် import case ကတော့ကျွန်တော်တို့ဒါတို့ကဆိုရင်တော့20ကျော်လောက်ပဲတွေ့ရတယ်ဆိုတော့အခုဒီရပိုင်းပေါ့ဒီတရနေ့မှာတွေ့တာကတော့ဒီမလေးရှားကတွေ့တယ်ဆိုရင်တော့ကျွန်တော်ဒါ import case ဆိုပြန်ပြောလို့ရတာပေါ့နော်ဆိုတော့ local transmission များတယ်တော်တော်လည်းအဲ local transmission ကလည်းကျွန်တော်မြင်မှာဟိုစစ်စစ်ကြီးတော့မဟုတ်ဘူးကွာဥပမာနိုင်ငံခြားကဒါလည်းဒီမှာထိတူပြီးမှပြည်တွင်းမှာကူးဆက်သွားတဲ့ဟာတစ်ခုပေါ့နော်ဆိုတော့အဲ့ဒီလိုမျိုးလေးကျွန်တော်မြင်ရတယ်။နောက်ကျွန်တော်ကခုနပြောသူပေါ့ဟိုအများကြီးတော့ကျွန်တော်တို့ဟိုတော်များများကို tracing လိုက်ပြီးမစစ်နိုင်တော့လဲဆိုတော့ကျွန်တော်တို့ tracing လိုက်လို့ရတဲ့လောက်ကိုစစ်နေတဲ့တကြောင်မလို့ဟိုစစ်တာနဲ့တွေ့တာနဲ့ပေါ့နော်။ဆိုတော့တွေ့တာတော့ခုတော့ဆိုကျွန်တော်တို့နိုင်ငံအနေထားနဲ့ဆိုရင်တော့စိုးရိမ်ရမယ့်ခြေနေတော့မရောက်သေးဘူး။ဒါပေမဲ့ထိတ်ခြားတဲ့ခြေနေတော့မရောက်သေးလို့ကျွန်တော်ပြောလို့ရတာပေါ့နော်
။ဟုတ်ကဲ့။ဘယ်တော့ရင်မျိုးသိန်းကရောအခုလက်ရှိကျွန်တော်တို့ယောဂဘူပြန်ထန်ကူးဆက်နေတဲ့ခြေနေပုံမှာဘယ်လိုနားလည်ထားသလဲ
။အခုလက်ရှိအဲကျွန်တော်တို့နိုင်ငံရဲ့ဒီယောဂပိုးတွေ့ရှိမှုကတော့ဒီအာဆီယံဒေသတွင်းမှာဆိုရင်တိတ်ပြီးတော့ဟိုစိုးရိမ်ရတဲ့အနေအထားတော့မရှိဘူးအဲသို့တော်လည်းပဲတစ်ဖက်ကကျွန်တော်တို့စိုးရိမ်တာကကျွန်တော်တို့ရဲ့နိုင်ငံရဲ့အခြေအနေဟာနော်ဟိုအဖက်ဖက်မှာအားနည်းနေတဲ့အနေအထားမျိုးရှိနေတယ်အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာနော်စိုးစိုးဝါးဝါးအခြေအနေမဟုတ်သေးတော့လည်းပဲအကယ်၍စိုးစိုးဝါးဝါးအခြေအနေတစ်ခုဘက်ကဥတီသွားပြီဆိုရင်ကျွန်တော်တို့ဟိုမနိုင်မနေဖြစ်မှာတော့စိုးရိမ်စရာရှိတယ်အဲအဲ့ဒီအတွက်ကြောင့်လည်းပဲကျွန်တော်အမြင်ကတော့နော်လက်ရှိအခြေအနေမှာယောဂပိုးစစ်ဆေးမှုကိုနော်တွန်းတွန်းတိုက်တိုက်နော်လှုပ်ဖို့လိုတယ်လို့ကျွန်တော်အမြင်တယ
်
ဘို့တော်လည်းပဲဒီလွန်ခဲ့တဲ့ရက်ပိုင်းမှာကျွန်တော်တို့နိုင်ငံမှာဒီယောဂပိုးစစ်ဆေးမှုဟာတိတိတသားကြီး ဟိုမြင့်တက်လာတာမျိုးမတွေ့ရဘူ
းဟုတ်ကဲ့အဲ့ဒီ
ခါကျတော့နည်းနည်းတော့စိုးရိမ်တယ်ပေါ့
ဟုတ်ကဲ့ကျွန်တော်အားလည်းပြောလိုက်ချင်လို့အခုဆိုရင်ကျွန်တော်တို့ယောဂဘူးစစ်လာတာမတ်လာ20 20ကျော်ပါပေါ့နော်23ရက်လို့တော့ကျွန်တော်ကြံပြင်မှတ်မိတာပဲဆိုတော့ဧပြီမေကျွန်တော်တို့နှစ်လတည်းကိုရောက်လာပြီစုစုပေါင်းစစ်တဲ့အခြေအတွက်နဲ့ပြောမယ်ဆိုရင်ကျွန်တော်စိတ်အကြမ်းပြင်းပေါ့နော်1000ခွဲပတ်ဝန်းကျင်လောက်ပဲရှိအောင်မယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်အဲ့ဒီထဲကမှအခုဆိုရင်188ရောက်ပေါ့ဒီကနေ့ကျွန်တော်တို့အခုပြောတဲ့အချိန်ထိဆိုရင်188ရောက်ယောဂဘူးကူးတယ်လို့ပဲတွေ့ထားတယ်ဆိုတော့တော်တော်ကြော်ကြော်ဦးစစ်တာနဲလို့တွေ့တာနဲတာလားစစ်တာများရင်တစ်ချက်ပူတွေ့လာနိုင်တယ်လို့ယူဆလို့ရသလား
ဟုတ်ကျွန်တော်တို့ဒီ relatively ကတော့ဟိုစဉ်းစားမယ်ဆိုလို့ရှိရင်တော့အာစစ်တဲ့လူများများစစ်လေတယ်ကျွန်တော်တို့ဟိုကိစ်ဆိုများများတွေ့နိုင်တယ်ဆိုတော့ဟိုဖြစ်နိုင်ချေရှိတာပေါ့အဲတော်တော်လည်းပဲကျွန်တော်လည်းဒီဟာကိုလိုက်ပြီးတော့ဟိုသုံးသက်ကြည့်တာပေါ့နော်ဟိုပညာရှင်တယောက်တော့မဟုတ်ပြင်မဲ့လေးလာသုံးသက်ကြည့်တဲ့ခါကျတော့ကျွန်တော်ခုနပြောသူပေါ့နိုင်ငံခြားကနေစစ်စစ်ပါလာတဲ့ဟာနဲ့တော့ local transmission မှာအဲ local transmission တော့ကျွန်တော်တို့ကဒီ contact လိုက်လို့မရတဲ့ဟာကျွန်တော်ထင်တယ်စေကနန်းဝင်းကျင်တော့ပဲရှိပါတယ်ကျန်တာတဲ့အားလုံးကသူ့ရဲ့ဟိုပေါ်ပါကုန်မယ်အဲဒီ cluster light ဖြစ်နေတာပေါ့နော်ဥပမာကျွန်တော်တို့ beta zoo cluster ဖြစ်ရင်ဖြစ်မယ်အလုံးနေရာ cluster ဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်အစုဝေးတနေရာတစ်ခုကနေ cluster တစ်ခုဖြစ်တာပေါ့နော်ဆိုတော့အဲ့လိုမျိုး cluster light ဖြစ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့ဥပမာတကယ်လုံးဝ contact tracing light လို့မရတဲ့ဟိုဟာတော့ဒီ10ယောက်ဝင်းကျင်တော့ပဲရှိတယ်လို့ပြောနေရစူစားအဲ့အတွက်ကျွန်တော်ကဘာတစ်ခုလဲဆိုတော့တကယ်ပေါ့နော်များများစစ်နိုင်တော့ကောင်းတယ်ဒါပေမဲ့ဒီကျွန်တော်လည်းဒီမှာအခုလောလောဆယ်စစ်နေတဲ့အနေထားတော့ကျွန်တော်ဒီ facility quarantine ကိုပို့တဲ့လူတွေရယ်အဲ့ကျွန်တော်တို့ဒီဆေးရုံတွေမှာဒီစောင့်ကြည့်လူနာတွေတော့ပဲအစ်စ်နိုင်တဲ့အနေအထားတစ်ခုပေါ့လေအဲ့ဒါဒီကြာပြောဆိုပဲအများကြီးကျွန်တော်တို့စစ်နိုင်တယ်ဆိုရင်တော့အဲ့ဒီတည်းမှာရှိနေတဲ့ချိုးဟာတွေကျွန်တော်တို့မိနိုင်မလားပေါ့တော်တော်လည်းပဲကျွန်တော်ကတော့ဘာသွားမြင်လဲဆိုတော့ကျွန်တော်တို့နည်းနည်းပဲကန်ကောင်းနေတာတော့မသိဘူးကျွန်တော်တို့ဒီ local transmission ကဟိုအရင်ကျွန်တော်တို့ဟိုအခုလက်ရှိပေါ့ဒီအပိုင်းထိကိုစိုးရိမ်စရာအခြေအနေဒီဟိုအစုလိုက်ပုံလိုက်ဖျားတယ်အစုလိုက်ပုံလိုက်ဆေးရုံရောက်လာတယ်လို့ဆိုတော့ကျွန်တော်တို့မတွေ့ရသေးဘူးပေါ့နော်ဆိုတော့အဲ့ဒီအတွက်တော့ကျွန်တော်အနေနဲ့ကတော့ဘုရားစိုးရိမ်ကြောင်းကြောင်းမှုလည်းရှိသလိုအဲ့တကောတနေ့ကကန်ကောင်းနေတဲ့အခြေအနေနဲ့ပေါ့နော်ကျွန်တော်တို့ဟိုတွေးရှိမှုလည်းနေနေတော့လေ
ဆိ
ုတော့ကျွန်တော်ကတော့ဘာဖြစ်ဖြစ်ဒီဟို second wave ကိုတော့ဟိုမဖြစ်စေချင်ဘူးပေါ့နော
်ဟုတ်ကဲ့ second wave ကအခုက second wave ဆိုတဲ့ဇာတ်ကားကိုပြောလောက်တခြားနိုင်ငံတွေမှာလည်းပဲ second wave တွေကဖြစ်ထားတာတွေရှိတဲ့အခါကျတော့ဆိုတော့ဒေါ်ရဲမျိုးသိန်းကရောစစ်တာနဲ့တွေ့တာနဲ့ကြားထဲမှာဘယ်လိုနားလဲတဲ့
အဲကျွန်တော်တို့နိုင်ငံရဲ့ဒီကျန်းမာရေးဆောင်ရှောက်မှုအနေအထားကလည်းအားနည်းတဲ့အခြေအနေလည်းရှိတယ်နောက်ပြီးတော့ခုနပေါ့လေကျွန်တော်တို့နိုင်ငံနဲ့ဒီတရုတ်နိုင်ငံနောက်ထိုင်းနိုင်ငံပေါ့အဲ့ဒီနေဆက်လမ်းကြောင်းတစ်လျှောက်လုံးဟာဟိုတော်တော်လေးဟိုဝင်ပေါက်ထွက်ပေါက်တွေပေါ့တရားမဝင်ဝင်ပေါက်ထွက်ပေါက်တွေကအများများတဲ့အခါကျတော့အဲ့ဒါလေးပဲကျွန်တော်အမြင်ကတော့စိုးရိမ်စရာပဲလို့မြင်တယ်အဲ့တော့ဟိုတခုစိုးရိမ်တာပေါ့လေဒီယောဂပူရှိပြီးတော့ယောဂလက္ခဏာမပြဘဲနဲ့နော်ကျွန်တော်တို့ဒီလူဖွဲ့စည်းထဲမှာနော်လူအတိုင်းဝိုင်းထဲမှာရှိနေမဲ့လူတွေလည်းရှိနိုင်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီအခါကျတော့နော်အဲ့ဒီလိုလူနာမျိုးတွေကိုကြဲကြဲပြန့်ပြန့်နဲ့ပေါ်ထုတ်ပြီးတော့စစ်ဆေးနိုင်မယ်ဆိုရင်နော်တီးကြခွဲထားနိုင်မယ်ဆိုရင်ကုသမှုပေးနိုင်မယ်ဆိုရင်ကျွန်တော်အမြင်အဖြစ်တော့ကျွန်တော်တို့စိုးရိမ်နေတဲ့ပေါ့လေဒီ community ထဲမှာကူးဆက်ပြန့်ပွားမှုထိမနိုင်သိမရဖြစ်လာမယ့်အခြေအနေအတွက်ကိုကြိုတင်ကာကွယ်တဲ့နည်းလမ်းတစ်ခုဖြစ်နိုင်မယ်လို့ကျွန်တော်ကထင်တယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အနေအထားနဲ့လည်းခုနပြောသလိုပေါ့ဟိုငွေရေးကြေးရေးအရဟိုနည်းပညာအရနော်တော့လူသားအရင်းမြစ်အရအကန့်အသတ်တွေရှိတယ်ဆိုတာတော့ငြင်းလို့မရဘူးပေါ့လေအဲတိုးတော့လည်းပဲဒီအကန့်အသတ်တွေကိုကျွန်တော်တို့စဉ်းစားမှာဘယ်လိုကြော်လွားမလဲနော်ကျွန်တော်တို့ကအကန့်အသတ်တွေရှိနေတယ်ဆိုပြီးကျွန်တော်တို့ဒီတိုင်
းငြင်းလို့မရဘူး
ထိုင်ပြီးတော့ကြည့်နေလို့မရဘူးအဲ့တော့ဒါတွေကိုဘယ်လိုကြော်လွားမလဲဆိုတာကိုကျွန်တော်အမြင်အဖြစ်တော့ဟိုအားလုံးဝိုင်းပြီးတော့စဉ်းစားတင်တယ်လို့မြင်တယ
်ဆိုတော့ကျွန်တော်တို့ဒီဒုတိယ line လို့ယောဂပူဒုတိယ line လို့ကျွန်တော်တို့ပြောလာကြရပြီတခါတစ်ဖက်မှာလည်းပဲလူငန်းတွေကပြန်ဖွင့်မလားအကြောင်းတွေပြန်ဖွင့်မလားဆိုတာမျိုးကမေးခွန်းထုတ်เสียမှာမဟုတ်တော့ဘဲနဲ့လာဘယ်လိုအချိန်တွေမှာဘယ်လိုပုံစံမျိုးနဲ့ပြန်ဖွင့်ကြမလဲဆိုတာပဲမေးစရာဖြစ်နေပါတယ်ဆိုတော့မြန်မာနိုင်ငံကလည်းပဲလက်ရှိအနေအထားအထိရကားတော့ဟလာလုံးဝဖွင့်ဟစ်ဆိုပြီးတော့ဖွင့်လို့ရတဲ့အနေအထားမျိုးတော့မဟုတ်သေးဘူးလို့ကျွန်တော်ယူဆတယ်ဒေါက်တာကျော်စောဘယ်လိုမြင်လဲ
ဟုတ်ပါတယ်ဗျကျွန်တော်တို့ဒီ virus ကလည်းဘယ်တော့ထိကြာရှည်ခေါ်ဒီတိုက်ပွဲကိုဆင်နွှဲရမယ်မသိတဲ့အခြေအနေပေါ့နော်ဒါကျွန်တော်တို့နိုင်ငံတွေမှာတစ်ကမ္ဘာလုံးအခြေအနေဆိုတော့ကျွန်တော်ရဲ့ဒီပုံမှန်လုပ်ရမယ့်အလုပ်တွေရတယ်ကျွန်တော်ဆက်လုပ်ရမယ့်အနေအထားရှိပါတယ်အဲဆရာကပြောသလိုပေါ့နော်ဒီစီးပွားရေးလုပ်ငန်းတွေတဲ့ဆိုင်ဥပမာတစ်ခုပေါ့နော်ဟိုကျန်းမာပတ်သက်တာတစ်ခုဆိုရင်ကျွန်တော်တို့အခုဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေပုံမှန်လုပ်ရတဲ့အလုပ်တွေကဒီကဒီလုပ်ငန်းတွေရက်သားတွေထဲမှာခဏရက်သွားတဲ့အတွက်ကြောင့်ပေါ့နော်အဲအဲ့ဒီဟာကနေဖြစ်လာနိုင်တဲ့ဟိုနောက်ထပ်အဲ့လို impact တစ်ခုပေါ့နော်ဟိုစိုးကျိုးတစ်ခုများထိခိုက်လာနိုင်လားဆိုတာလေတချို့ကလည်းအဲ့ဒါကိုသုံးတက်နေရလဲရှိပါတယ်အဲ့တော့အဲကြောင့်ကျွန်တော်တို့ကအမြန်ဆုံးအနေနဲ့အခုဒီကာဝေးဆေးထိုးလုပ်ငန်းတွေကို ဒီလမှာပေါ့เนาะကျွန်တော်တို့ဒီစေုံနေမှာပြန်ဆမယ်နောက်တော့နောက်လတွေကြလို့ရှိရင်တော့ community မှာပြန်ဆဖို့เนาะကျွန်တော်တို့ဒီ UCI EPI program တွေပေါ့เนาะကာဝေးဈေးထိုးလုပ်ငန်းတွေဒါဥပမာတစ်ခုပေါ့အဲ့တော့ဆရာကတော့ပြောရေဘေးကပြန်ကောက်အောင်မယ်ဆိုတော့ကျွန်တော်ចောင်းနေရာလည်းကျွန်တော်ပြန်ဖွင့်ရမှာပဲစီးပွားရေးလုပ်ငန်းတွေကလည်းတူတူလည်းဖွင့်ဖို့ပြန်လုပ်ရမှာပဲသို့တော့အဲ့နဲ့ပတ်သက်လို့ရှိရင်ကျွန်တော်ရဲ့ဒီချိုးတင်ပင်စင်မှုပိုင်းတွေလည်းအများကြီးလုပ်ရမှာပေါ့เนาะအခုကတော့ဒီဆက်ရုံလုံးရုံတွေကိုတော့ကျွန်တော်ကတချို့ရဲ့နောက်ပိုင်းမှာစစ်ဆေးမှုတွေပိုင်းတော့လုပ်ခဲ့ဒါပေမဲ့အခုကျွန်တော်တို့ဒီစားသောက်ဆိုင်တွေအဲကျောင်းနေဆက်တဖြစ်အခြားသောဟာတွေမှာလည်းကျွန်တော်ဒီ social distancing အပိုင်းတွေဒီ test ဖို့အပိုင်းတွေဒီ mask တက်ဖို့အပိုင်းတွေကျွန်တော်ထိထိရောက်ရောက်ကျွန်တော်တို့လုပ်ဖို့လည်းလုပ်မယ်အဲကျောင်းနေဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ social distancing လုပ်ဖို့အတွက်ကျွန်တော်တို့ပြင်ဆင်ရမယ့်အနေအထားရှိပါတယ်အဲကျွန်တော်နေနဲ့မြင်တာတော့တကယ်လို့ဇွန်လထဲမှာဖွင့်ပြမယ်ဆိုရင်တော့ကအဲကျွန်တော်ကအထက်တန်းကျောင်းတွေကိုပဲဖွင့်ပြမလားလို့ကျွန်တော်နေနဲ့ယူဆတယ
်ဟုတ်ကဲ့
ဘာဖြစ်လို့ဆိုတော့တချို့တန်းတွေကကျွန်တော်နိုင်ငံရဲ့အခုလက်ရှိစနစ်အရာစာမုပ်ပွဲတိတ်မရှိဟိုပါနော်ကျွန်တော်တို့ပုံမှန်လေးပဲသွားပြီးတော့အရင်လိုတော့ဆက်တာမရှိတော့ဘူးပေါ့နော်၄တန်းနဲ့၈တန်းကလွဲလို့ပေါ့ဆိုတော့တကယ်လို့ကျွန်တော်ဖွင့်ချင်ရင်၈၉တန်းကဖွင့်မလားပေါ့နော
်ဟုတ်ကဲ့
ဆိုတော့ဘာဖြစ်လို့၁၀တန်းကနောက်ကျလို့လည်းမရဘူးကျွန်တော်နေရမရဘူး၁၀တန်းနောက်ကျလို့မရဘူးဟု
တ်ကဲ့
ဆိုတော့အဲ့ဆိုတော့အဲ့ဒီတော့ကိုကျိုးတင်ပြင်ဆင်နေပဲအဲ့ဒီအထက်တန်းကိုပဲအရင်ဦးစားပေးစဖွင့်မလားပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကိုဒေါ်လာမျိုးသိန်းကရောဒီဖွင့်ဟေးဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ထားသလဲ
ဟိုကျွန်တော်ကတော့ခုနဒီကိုကျော်သိန်းဆွေးနွေးသလိုပဲပေါ့လေကျွန်တော်တို့ကဒီ virus ကိုရေဆိုင်နေတဲ့တစ်ချိန်တည်းမှာပဲဟိုတစ်ဖက်ကဗျိုင်းလူပေါ့လေကျွန်တော်တို့နိုင်ငံရေးအတွက်စီးပွားရေးအတွက်လူမှုရေးအတွက်လုပ်ရမယ့်အလုပ်တွေကိုကျွန်တော်တို့ကချက်ထွင်ပြီးလုပ်လာနိုင်မှုတော့လိုအပ်တယ်ချိန်တည်းမှာပဲကျွန်တော်တို့ကဘာကိုပြန်ကြည့်ရမလဲဆိုတော့ဟိုကျွန်တော်တို့ကိုကျွန်တော်တို့ပေါ့လေဟိုကြိုးတန်းပေါ်ပဲဖြစ်ဖြစ်ဓာတ်သွားပေါ်ပဲဖြစ်ဖြစ်လမ်းလျှောက်တာမျိုးမဖြစ်အောင်တော့ကျွန်တော်တို့ထိန်းနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့တော့ကျောင်းလေးပြန်ဖွင့်မယ်ဆိုတဲ့ကိစ္စမှာလေခုနပြောသလိုအဲကျွန်တော်အမြင်ကတော့ကျွန်တော်တို့ဘက်ကဘယ်လောက်ထိပေါ့လေအစနစ်တကျပြင်ဆင်မှုလုပ်နိုင်မလဲအဲအထူးသဖြင့်တော့ကျွန်တော်တို့စဉ်းစားတဲ့နေရာမှာကျွန်တော်တို့ကမျိုးပေါ်မှာရှိတဲ့ចောင်းနေလောက်ကိုကျွန်တော်တို့စဉ်းစားလို့မရဘူ
းဒါပေါ့
နော်ဟိုဘက်ကျွန်တော်တို့နိုင်ငံရဲ့အစွန်အဖျားမှာရှိနေတဲ့အခြေလက်ဒေသတွေမှာရှိနေတဲ့ဒီចောင်းနေလောက်အထိကိုကျွန်တော်တို့လွှမ်းခြုံပြီးတော့စဉ်းစားဖို့လိုအပ်တယ်အနောက်တစ်ခုကကျွန်တော်စိုးရိမ်တာကလက်ရှိပေါ့လေဒီပညာရေးဝန်ကြီးဌာနရဲ့နော် performance စွမ်းဆောင်ရည်ဟာရှင်းပြောရင်ကျွန်တော်တော်လေးကိုစိတ်တိုင်းမကြအောင်အဲ့တော့လုံခဲ့တဲ့ကာလတွေမှာသူတို့ရဲ့ track record တွေကိုပြန်ကြည့်တဲ့အခါကျတော့လေတိတ်အားရစရာမရှိအဲ့ဒီအခါကျတော့အဲ့ဒီပုံမှာတော့စိုးရိမ်မှုရှိတယ
်
နော်ဒီလမ်းကရှောက်ရမယ်ကြောင်းကလည်းဖွင့်ရမယ်ဒါပေမဲ့ဇူလိုင်လမှာဖွင့်လို့ရှိရင်တကယ်လုံခြုံစိတ်ချရတဲ့ကြောင်းပတ်ဝန်းကျင်တစ်ခုဖြစ်ပါမှာဆိုတော့စိုးရိမ်နေ
တယ်
ခုနဟိုဒေါက်တာကျော်သွားဦးပြောသလိုအဲပထမအဆင့်ပေါ့လေဥမာအထက်တန်းပေါ့အထက်တန်းကျောင်းသားတွေလောက်ကိုဟလာဖွင့်မယ်နောက်ပြီးတော့တကယ်ဟိုဟလာဟိုဆရာဆရာမတွေရောနော်အရက်ဖက်အဖွဲ့အစည်းတွေရောအဲ့ဒီမှာလဲခုနပြောတဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ဝန်ရံမှုဟာအယောင်အရေးကြီးတယ
်
အကျောင်းလေးဖွင့်တဲ့အချိန်မှာလဲဒီအရက်ဖက်အဖွဲ့အစည်းတွေကဒီကျောင်းလေးမှာလိုအပ်မဲ့အခြေအနေတွေနော်အသိပညာပေးမှုတွေဒါတွေကိုအများကြီး support လုပ်နိုင်ဖို့လဲအလိုအပ်နေမယ်လို့ကျွန်တော်ကမြင်တယ
်ဒါ
နဲ့ကျွန်တော်ရဲ့စိုးရိမ်မှုကတော့ပညာရေးဝန်ကြီးဌာနရဲ့စွမ်းဆောင်ရည
်
တနည်းအားဖြင့်ဆရာဆရာမတွေကိုကျွန်တော်ပြောတာမဟုတ်ဘူး
ဟုတ်
ကဲ့ဒီနိုင်ငံကြီးထားတာထိပ်ပိုင်းမှာရှိတဲ့အစွန်းဖြတ်ပေးပြီးတော့စီမံအုပ်ချုပ်မှုကိုလုပ်နေတဲ့ပုံကိုယ်ရဲ့စွမ်းဆောင်ရည်အပေါ်မှာကျွန်တော်ကတန်တဲ့အများကြီးရှိ
ဆိုတော့ပညာရေးတကယ်တကယ်ကျတော့ပညာရေးဦးညီထဏတခုတည်းမဟုတ်ပါဖွင့်မယ်ဆိုရင်တခြားဦးညီထဏတွေလည်းပါပြီးသက်ဆိုင်ရာဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေပါပြီးဒီအုပ်ချုပ်ရေးနယ်တောင်ရှိသူတွေရဲ့အခန်းကဏ္ဍအသေးကိုအရေးကြီးတယ်လို့နော်လုပ်ငန်းအသီးသီးကိုယ်တိုင်ကလည်းပဲကျောင်းဆိုလည်းကျောင်းဆရာဆရာမတွေကျောင်းမှာတောင်းရှိတဲ့လူတွေရဲ့အခန်းကဏ္ဍကလည်းတိတ်အရေးကြီးတယ်ကျောင်းသူကျောင်းသားတွေရဲ့အခန်းကဏ္ဍလူမှုအခန်းကဏ္ဍစသည်အားဖြင့်အားလုံးကတက်ညီလက်ညီလုံးမှပဲတိုင်းပြည်ကိုပြန်ပြီးတော့ပုံမှန်အခြေအနေပေါ်ပြန်ဆွဲတင်ပြီးတော့ run လဲပတ်နိုင်မယ့်အနေအထားမျိုးရှိတာ哦ဆိုတော့ဒေါက်တာကျော်စောဦးအနေနဲ့ကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရာကဟလာဘယ်လောက်အတိုင်းအတာအထိတိုင်းပြည်ပုံမှန်အခြေအနေပြန်ရောက်အောင်လုပ်နိုင်မယ်လို့ယူဆလို့ရတယ်
အဲကျွန်တော်တို့ဒီအချိန်ကားတစ်ခုနဲ့တော့ဟိုရတိပြတ်တော့ကျွန်တော်တို့ဟိုသုံးသက်ဖို့တော့ခက်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့အခုဒီလက်ရှိအခြေအနေပေါ်မှာဟိုအကောင်းမြင်တော့တော့ဟုတ်ပါနော်။တော်တော်လေးပဲကျွန်တော်တို့အခုဒီတွေးရှိနေရတဲ့ဒီ case အရာရောကျွန်တော်တို့လက်ရှိထိန်းချုပ်နိုင်တဲ့အနေအထားတွေကဆက်ပြီးသွားနိုင်နေဆိုရင်တော့ကျွန်တော်တို့ဒီနိုင်ငံရေးစီးပွားရေးမူလအခြေအနေပြန်ရအောင်တော့ဟိုအချိန်ကားတစ်ခုမှာတော့တစ်ဖြည်းဖြည်းချင်းတော့ပြန်တော့စူးစမ်းနိုင်မှာဖြစ်တယ်။တော်တော်လေးပဲကျွန်တော်ကဒီစီးပွားရေးပြန်မှတ်ဖို့ဆိုတော့နည်းနည်းတော့ပို့ပြီးတော့ကျွန်တော်တို့ဟိုစူးစမ်းမယ်တဘောမှာရှိတယ်။ငကိုတွေကလည်းစီးပွားရေးကကျွန်တော်ကဒီဟိုပြန်မှတ်ဖို့စူးစမ်းနေတဲ့အချိန်မှာဒါကြီးကထပ်ဝင်လာတဲ့ခါကျတော့ကျွန်တော်တို့လက်တာတကယ်ကိုဘာခေါ်မလဲထိခိုက်မှုကြီးတစ်ခုပေါ့နော်။ဆ So guna di ada di sibai bo. Di nangai ibai leh jenama tuhin dengan bo. Di laro me kalat ku malai dia. Jika kue mana mac cebah bo, no. Tapi itu kalau jenama di cuti pinjai biro, tungtai me paling sih dia, no. Nada ku di tu pinjai cebah ibai malai. Jenama guna kah jore di virus ke tengah undang jenama mudi mau jenama pohon lepam me cebah sih dia jenama. Cebah kalat ku ni nara jauh kat eh. ตัวเราเลยไปเอาเรื่องว่าดีแล้วไปในเพียงมาวะเนาะตัวเราเทสต์เองว่าเลยไม่ใช่กูสักการเว็บสุดเลยที่เราเจ้าเสียอะไรเลยไม่ใช่แค่วิจารณ์เนาะตัวเราดีจุลัยออกัสเราส่วนเนาะช่วงตรงนี้เนี่ยก็ปุ่มมาเนี่ยเล็บเป็นไหนมาแล้วก็ตัวเราเนี่ยชูซาเลยตัวเราหูคนก็ตัวพูดอีกว่าเราเนาะจ้าบ่จ้าบ่ตัวกูชินเนี่ยนี่ทาร์ตคู่บ่ไม่กันไม่กันในสิ่งตัวคู่บ่โอเคไม่กันในสิ่งตัวคู่เนี่ยตัวเราดูซาบิแบรนด์ไหนเนาะมาแล้วบ่จ้า
ြဿနာမတိုင်ခင်အချိန်တွေဒုံကလောက်မျိုးပြန်ဖွင့်နိုင်မှုတွေအဓိကလိုအပ်ချက်ကဘာဖြစ်မလဲဘာလုပ်ဖို့လိုမလဲ
အဲကျွန်တော်ကတော့တစ်ချက်ပေါ့လေခုနဟိုကိုကျော်သိန်းပြောသားသလိုပဲအဲကျွန်တော်တို့ဒီဝန်ကြီးဌာနတွေနောက်ကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေလူမှုရေးဖွဲ့စည်းတွေဒါတကယ်ဟိုဟန်ချက်ညီညီနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ကလေဒီစိန်ခေါ်မှုကြီးကိုကြော်လွားတဲ့နေရာမှာကျွန်တော်တို့ကတကယ်ကိုတော့ချက်လို့ပြောလို့ရတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ကအခုဒီ COVID-19 ကိုနော်ကုသမဲ့ဆေးပေါ့နော်ကုသမဲ့ဆေးရယ်နောက်ပြီးတော့ကျွန်တော်တို့ကာကွယ်ဆေးပေါ့အဲ့တော့မနေ့ကတော့ကျွန်တော်တွေ့လိုက်တော့ဒီတရုတ်နိုင်ငံဘက်ကလည်းဒီကာကွယ်ဆေးကိုသူတို့လမ်းစပေါ်ရောက်နေပြီဆိုတဲ့သဘောမျိုးထုတ်ပြန်တာမျိုးလည်းဖတ်လိုက်ရတယ်။နောက်အမေရိကန်ဘက်ကလည်းအဲလုံနေတယ်တော်တော်ခီးပေါက်နေပြီဆိုတဲ့သဘောမျိုးတွေ့ရတဲ့အခါကျတော့အဲဒီကာကွယ်ဆေးပဲဖြစ်ဖြစ်ကုသတဲ့ဆေးပဲဖြစ်ဖြစ်ဒါပေါ်လာမယ်ဆိုရင်တော့ဒါလည်းပဲ new normal ပေါ့နော်ဒီပုံမှန်အခြေအနေအစ်ကိုအမြန်ဆုံးရောက်ဖို့အတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့မြင်တယ်အဲဒါပေမဲ့တစ်ဖက်မှာကကျွန်တော်တို့မှာကဘာရှိနေလဲဆိုတော့ကျွန်တော်တို့ကအရင်တည်းကကျွန်တော်တို့ပြောတဲ့ old normal မှာကကျွန်တော်တို့ကအဖက်ဖက်ကအားနည်းနေတဲ့နိုင်ငံဖြစ်နေတယ်အချက်တောင်အရှာမှာအစင်းရဲဆုံးနိုင်ငံဖြစ်နေတယ်အဲ့ဒီအခါကျတော့ကျွန်တော်တို့ရဲ့ဒီ new normal အတွက်စဉ်းစားမှုဟာเนาะအခြားနိုင်ငံတွေတဲ့ပို့ပြီးတော့ကျွန်တော်တို့ကဟိုနှစ်တပြားတန်တဲ့စဉ်းစားချက်မျိုးအချင်းကတ်တဲ့ပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုဖြစ်ဖို့ကိစ္စမှာကျွန်တော်အမြင်ကတော့နိုင်ငံရေးဘိုင်းမှာပဲဖြစ်ဖြစ်စီးပွားရေးဘိုင်းမှာပဲဖြစ်ဖြစ်လူမှုရေးဘိုင်းမှာပဲဖြစ်ဖြစ်ဒီအစိုးရလွှတ်တော်เนาะတတ်မတော်เนาะနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေเนาะလူမှုရေးအဖွဲ့အစည်းတွေအပညာရှင်တွေအဲ့လိုဟန်ချက်ညီညီနဲ့နော်အချိန်နဲ့ညှိနှိုင်းဆွေးနွေးပြီးတော့လိုအပ်ချက်တွေအားနည်းချက်တွေဒါတွေကိုအပြန့်ပြန့်အလန့်လန့်စဉ်းစားပြီးတော့ကျွန်တော်တို့လမ်းကိုရှောက်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုရှောက်တဲ့လမ်းမျိုးဒီသာလေနော်ကျွန်တော်တို့အတွက်စွန့်စားမှုအလဲဆုံးဖြစ်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ဆိုတော့ရင်ဆိုင်ရမှာတွေကတော့အများကြီးပါပဲဟိုဖြည့်ရှင်းရမှာတွေလည်းအများကြီးပဲတိုင်းပြည်နေထားရချင်းချင်းတွက်ချက်ရမှာတွေကလည်းအများကြီးပဲဆိုတော့မြန်မာနိုင်ငံကမြန်မာနိုင်ငံတွေမဟုတ်ပါဘူးဒီကိစ္စကတကဘာလို့မှာကဟလာဒီကိုဗစ်နဲ့ဘလောက်ကြာကြာနေသွားကြရမယ်ဆိုတာအခုချိန်မှာဘယ်သူမှမသိဘူးဒါပေမဲ့သင်ပြောသွားသလိုကျွန်တော်တို့ဟလာယောဂကာကွယ်ဆေးပေါ်လာပြီဆိုရင်လည်းစိတ်ချမ်းသာရမယ်ဒါတောင်မှပဲအဲ့ဒီကာကွယ်ဆေးကိုဘလောက်မြန်မြန်ရမှာလဲကိုယ့်နဲ့တနိုင်ငံလုံးကိုထိုးပေးနိုင်မှာလားဆိုတော့ခြားစဉ်းစားကြရတဲ့ပြဿနာတွေအများကြီးရှိသေးတယ်ဗျယောဂကာကွယ်ဆေးပေါ်တယ်ဆိုရင်တော့မှနော်ကုသဆေးဆိုလည်းဒီတိုင်းပဲကျွန်တော်တို့ကဘလောက်မြန်မြန်ရမှာလဲတကဘာလို့လူနေတာဟုတ်ဒီဥစ္စာကဆိုတော့ကျွန်တော်တို့ဒီအခြေအနေအောက်မှာလာကျွန်တော်တို့လူလူအနေနဲ့ရှေ့လျှောက်ကိုဘယ်လိုနေထိုင်သွားသင့်တယ်ဆိုတဲ့အကြံပြုချက်ရှိရင်တော့ကျွန်တော်ပြောပြပါအောင
်။ဟုတ်ကျွန်တော်တို့ဒီခုနကဒီဆရာကြီးငွေသိန်းပြောသလိုပဲ new normal ပုံစံကျွန်တော်တို့ချင့်ချင်နေထိုင်ဖို့လည်းတူတူ။တချို့ကျွန်တော်တို့ဒီကျန်းမာရေးနဲ့အားစားဝန်ကြီးဌာနကထောက်ပြထားတဲ့အခြေခံပေါ့တကယ်လို့လိုက်နာမဲ့ဒီလောက်ကိုလောက်ရမဲ့ဟာတွေတော့ကျွန်တော်တို့ပြီးပါပြီဆိုရင်လောက်မှလည်းအချင်းချင်းပဲအဘယ်ဆိုဒီ covid 19ပေါ့ဒီကိုရိုနာဗိုင်းရပ်စ်ကကျွန်တော်နောက်ဆုံးကျွန်တော်တို့ဒီသူနဲ့တူကိုယဉ်ပါပြီးသွားရမယ်ဆိုတဲ့အနေအထားရှိပါတယ်ဟိုဒါကြီးကဘယ်လုံးမှလည်းပေါက်ပြောင်းနိုင်တာမရှိဘူးဟိုဒါကြီးကိုကျွန်တော်တို့ကဟိုခြေဖြတ်ဖို့လည်းမလွယ်ဘူးဒါပြီးတော့ဒီကျွန်တော်တို့ကာဝယ်ဆေးတွေပေါ်လာရင်တော့မှဒီကာဝယ်ဆေးရဲ့ efficacy ကပေါ့တရားခံလို့မရှိနိုင်တဲ့ကြောင့်မလို့ဟိုကလည်းအားနည်းချက်တွေရှိနိုင်တယ်အဲနောက်တစ်ခုကကျွန်တော်ကဒီခုနကဆရာပြောသူကုသတဲ့ဆေးရှိခဲ့ရင်တော့မှအဲ့ရဲ့တန်ဖိုးတွေကျွန်တော်တို့တော့ဒီဟာရောကုသပေးနိုင်မှာဆိုတဲ့ဟာပေါ့နော်ဟိုလက်ရှိကျွန်တော်တို့ရဲ့အခြေခံဒီဟိုမကြခဏလက်ဆေးရမယ်အဲကျွန်တော်တို့ဒီအပြင်ထွက်တိုင်းမတ်စတာရမယ်ခက်ခွာခွာနေရမယ်လူစုလူဝေးရှောင်ရမယ်အဲ့ဒီအခြေခံပေါ့နော်အဲကျွန်တော်တို့အဲ့ဒီဟာလေးကိုတော့မိဘပြည်သူတွေကတောက်လျှောက်ဂျာကိုလိုက်နာသွားပါပဲဖြစ်မဲ့နေတာရှိတယ်ဟို new normal ပုံစံနဲ့သွားမှာပဲ ဒီပုံစံတော့နေလို့တော့မရဘူးအဲဆိုတော့တပိဿံထိုင်မယ်ရှိတာမယ်အဲနောက်ဆုံးကျွန်တော်တို့ထားပါတော့ချားပွဲတွေပါလုပ်မယ်ဆိုရင်တော့မှဒါကျွန်တော်တော်လေးတတိထားပြီးတော့လုပ်ရမယ်အနေထားရှိပါတယ်ဒါပေမဲ့ဆိုတော့ဒီအရာကြီးလည်းပဲချိန်ပါဘာမှတော့မသိနိုင်တဲ့ကြောင့်မို့လို့အဲခုနကကျွန်တော်တို့ဒီမြူးတော်မယ်ပုံစံနဲ့ကဏ္ဍအသီးသီးမှာသွားနိုင်မှုတော့ဟိုဆရာလေးရှိကပြောသူပါပဲကျွန်တော်ပြည်သူတွ ုမဖြစ်မနေတက်ဖို့ social distancing ဝန်ခတ်ခွာနေဖို့တို့အဲ့ဒါတွေကတော့ဟိုမိဘပြည်သူတွေပေါ့နော်အဲ့တော့ဒီကိုခံအကောင်းနေဖို့တော့အဲ့ဒါလေးယူတော့ကျွန်တော်အခြေခံအဖြစ်ဟိုလေးနဲ့တိုက်တွန်းလို့ပါတ
ယ်ဟုတ်ကဲ့ရောင်ရံမျိုးသိအနေနဲ့ရောခုနပြောတဲ့ new normal လူနေမှုပုံစံသစ်မှာကျွန်တော်တို့မြန်မာလူစုအနေနဲ့မြန်မာလူစုအတွက်ဘယ်လိုအကောင်းဆုံးအကြံပေးခြင်းလဲ
ကျွန်တော်အမြင်ကတော့ကျွန်တော်ကတော့ဒီအဓိကဘာကိုဇောင်းပေးပြီးပြောခြင်းလဲဆိုတော့ကျွန်တော်တို့ new normal ကိုရောက်တဲ့အချိန်မှာကျွန်တော်တို့ဘာကိုပြင်ဆင်ရတော့မလဲဆိုတော့ကျွန်တော်တို့ရဲ့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုကျွန်တော်တို့ပြင်ဆင်ဖို့လိုအပ်ပြီဆိုလိုခြင်းတဲ့သဘောကကျွန်တော်တို့ဒီကာလရဲ့အလွန်မှာเนาะဒီလွှတ်တော်တွေဟာကျမရေဘတ်ဂျက်ကိုအများကြီးတိုးမြင့်ပြီးတော့တုံးဖို့လိုလာပြီဆိုတာကိုเนาะဒီကျွန်တော်တို့ COVID-19 ကနေပြီးတော့ဆော့အောလိုက်တာပဲကျမရေဘတ်ဂျက်ကိုကျွန်တော်တို့ထိထိရောက်ရောက်နဲ့အယိုးအဖိတ်မရှိတဲ့လောက်ကိုနင်းအောင်ကျွန်တော်တို့တနိုင်ငံလုံးမှာတုံးပြီးတော့ကျမရေပညာပေးမှုတွေနောက်ပြီးတော့ကျမရေနဲ့ပတ်သက်တဲ့ကျွန်တော်တို့အဆောက်အုံတွေတိဆောက်တာတွေပစ္စည်းကိရိယာတွေဝယ်ယူတာတွေစေဝါးတွေဝယ်ယူတာတွေဒါတွေကိုကျွန်တော်တို့အဆ3ဆလောက်ကိုတိုးပြီးတော့လှုပ်လာနိုင်ဖို့လိုအပ်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ်။နောက်တစ်ချက်ကတော့ဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့နေရာမှာအရပ်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍ၊ပရိဒအဖွဲ့တွေရဲ့အခန်းကဏ္ဍ၊လူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုအစိုးရဝန်ကြီးဌာနလွှတ်တော်တွေကဒီတက်ပို့ပြီးတော့အလေးထားပြီးတော့နေရာပေးပြီးတော့ပါဝင်ခွင့်တကားဖွဲ့ပေးဖို့မဖြစ်မနေလိုအပ်တဲ့အခြေအနေမျိုးကိုရောက်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒေါက်တာကျော်စောဦးနဲ့ဒေါက်တာရံမျိုးသိန်းပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။အားလုံးပဲဒီရက်တွေလည်းကြိတ်ရှင်းကြပါစေခင်ဗျာ
။ဟုတ်ကဲ့။ကျေးဇူးပါဗျာ။ဟုတ်ကဲ့ကျွန်တော်လည်းအထူးပဲကျေးဇူးတင်ပါတယ်ဆရာတို့ခင်ဗျာတို့
။လူလူကြားမှာ COVID-19 ရောဂါကာကွယ်တာစီးဆန်ရာအသိပညာပေးလုပ်ငန်းတွေပရိုက်တာလှုပ်ဆောင်နေသူဒေါက်တာကျော်စောဦးမြမအရေးကြီးတဲ့သုံးသပ်သူဒေါက်တာရံမျိုးသိန်းတို့ဆွေးနွေးကြတာပါ။ COVID-19 အရေးပေါ်အခြေအနေကြောင့်VOE အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညတိုင်းရိုင်းလေးတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
VOE ရဲ့ကဘာတလောက်ခီးသွားအစီအစဉ်ကနေကြိုဆိုပါတယ်အခုတစ်ခေါက်တော့ဂရိနိုင်ငံကိုသွားကြရအောင်ပါဥရောပကလူသွားအများဆုံးအပန်းဖြေနေရတခုဖြစ်တဲ့ဆန်တိုရီနီကျွန်းပေါ်မှာဧည့်သည်တွေကိုပြန်လည်ကြိုဆိုနိုင်ဖို့ဘလို့ပြင်ဆင်နေကြပြီလဲဆိုတာကိုကဘာတလောက်ခီးသွားအစီအစဉ်ကနေတွားပြီးလေ့လာကြရအောင်ပါရှင်ဥရောပမှာကမ္ဘာလှည့်ခီးတယ်တွေအတော့အများဆုံးနိုင်ငံတစ်ခုရဲ့မှာ Greek နိုင်ငံပါပါတယ်။ရှေးဟောင်း Greek လက်ရာအစားအုပ်တွေနဲ့လှပတဲ့ကျွန်းတွေရှိတဲ့ Greek နိုင်ငံမှာယာတီဥရုကလည်းတာယာရာမှုအပန်းဖြေခရီးထွက်သူတွေအတွက်ရွေးချယ်စရာတစ်ခုဖြစ်နေတာပါ။ COVID-19 ကပ်ရောဂါကြောင့်ပိတ်ထားခဲ့တဲ့စီးပွားရေးလုပ်ငန်းတချို့ကိုမေလ17ရက်နေ့ကစပြီးပြန်ဖွင့်ခွင့်ပြုထားတာမို့ထိခိုက်နေတဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေကလည်းသူတို့လုပ်ငန်းတွေပြန်ဆနိုင်ဖို့ပြင်ဆင်နေကြပါတယ်။နိုင်ငံတကာခီးသွားဧည့်သည်တွေကြားမှာတိတ်ပြီးရေပန်းစားတဲ့ဆန်တိုရီနီကျွန်းပေါ်မှာလည်းအရင်ကလိုဧည့်သည်တွေပြန်ရောက်လာရင်ဝန်ဆောင်မှုအပြည့်ပေးနိုင်ဖို့ပြင်ဆင်ထားကြပါတယ်။ဆန်တိုရီနီကျွန်းကမ်းခြေမှာရှိတဲ့အရက်ဘားနဲ့စားတောက်ဆိုင်တွေမှာဆိုအရင်ကနဲ့မတူတဲ့မြင်ကွင်းသစ်တွေအခုမြင်နေရပါတယ်။ COVID-19 ရောဂါပကူအောင်တယောက်နဲ့တယောက်ခက်ခွာခွာနေတဲ့ဆိုတဲ့အတိုင်းကမ်းခြေမှာအပန်းဖြေသူတွေစားတောက်သူတွေတယောက်နဲ့တယောက်နိနိကက်ကက်ရှိမနေအောင်လို့ပလတ်စတစ်အချီအကာတွေလှုပ်ထားပါတယ်။တို့ရပေါင်းမြင်နေရတဲ့အကာတွေဆိုပေမဲ့အတားဆီးတွေလိုဖြစ်နေလို့ပိုင်ရှင်တွေကတော့သိတဲ့ဘောမတွေ့လာပါဘူး။ဒါပေမဲ့လည်းဧည့်သည်တွေစိတ်ချလက်ချလာနိုင်ကြဖို့အခုလိုပြင်ဆင်ပေးထားရတာလို့ပိုင်ရှင်တယောက်ကရှင်းပြပါရယ်
။ Ευχόμαστε να μην είναι το μέλλον της παραλίας.
ပြည်နယ်ကမ်းခြေတွေမှာအခုတွေ့နေရတဲ့လိုမျိုးအကာအကွယ်တွေနောက်မှမရှိဘူးလို့ပဲမျှော်လင့်ပါရယ်ဗျ။အခုလည်းဒါမျိုးတွေကျွန်တော်တို့ကာမထားခြင်းပါဘူး။ဒါပေမဲ့လိုအပ်လို့အခုကာထားရတာပါ။လူတွေဘေးကင်းဖို့အတွက်ဒါမျိုးမှမဟုတ်ဘူးတခြားနီးလိုအပ်တယ်ဆိုရင်လေကျွန်တော်တို့ကလောက်ရမှာပါဒါမှအလုပ်ဖြစ်မှာကိုဗျအ
ေဂျီယန်ပင်လယ်တဲကမိတော်ဟောင်းကြီးပေါ်မှာအဖြူရောင်အဆောက်အဦတွေစီစီရီဆောက်ထားတဲ့ဆန်တိုရီနီကျွန်းဟာတိတ်လှတဲ့အတွက်ဒီကျွန်းကိုနိုင်ငံဆောင်ကခီးသွားတွေလာလဲကြသလိုတကူးတကလာပြီးမင်္ဂလာပွဲကျင်းပသူတွေပြားရီစံခီးထွက်ကြသူတွေလည်းမနှဲပါဘူးက ကန့်သတ်ချက်တွေကိုအစိုးရကဖြေလျှော့ပေးနေတယ်လို့မေလကုံလောက်ကစပြီးခီးသွွားရာသီကလည်းစတော့မှာမို့ဟိုတယ်တွေတဲခိုကန်းတွေကလည်းအခုရဲကစတင်ပြင်ဆင်နေကြပါတယ်
Tanto se mise 10 mere sta masetimi. Afto ento mono sicuro.
Hotel bian phwe mu pyin sin ni da myan da ne de wan ta ni ya ba de. Da ba me le la de me tu bi lo lo se ma shi bi da ga wan ne sia ba. Di kaisa be du ma pyo daw ma pyo chin ja ba mu.
COVID-19 yoga chao khi twa la mu a lo ni ba yat ni de atwe hotel longan rui ato ko thi kai ni da ba. Da chao ta phie phie chin kan tat mu rui phe cha pe ni chain ma nai ngan da ga ae de rui pyan la ja bo tru lo hotel pan shin rui ga myo le ni ba de.
Είναι δύσκολο για όλους τους ανθρώπους, εργαζόμενοι, καταλαβαίνεις.
Του ρέντου είχα γιώνει τώρα, βά. Του δουμάρει ο κουπαγόν και εγώ, του ρίγιο. Παιδού τσίλα, τσίλα, ακατσιόν είναι τώρα. Τι τώρα έκανε, είπε, λουγάνε, πιάνε, λεπάνε, αγώ, τώρα του τσούζάνε τώρα.
Σαντορίνι, τσιόν, τσιόν, λόγι, βά, κι δερε, πω, άτα, πι, γουίνγουι, σά, τώρα, βά. Να τον σε σε လောလောဆယ်ကဘာလှည့်ဧည့်သည်တွေမလာနိုင်ကြလို့စီးပွားရေးလုပ်ငန်းအားလုံးထိခိုက်နေတယ်လို့ဆန်တိုရီနီဟိုတယ်လုပ်ငန်းအဖွဲ့ဒုဥက္ကဋ္ဌကပြောပါရယ
်စီဂူရာဘော်ရီပိုလီခ်ရှင်ဒိုဟီနာမင်အင်းတော်ရသောတေရနာနိချ်
တချို့ဟိုတယ်လုပ်ငန်းတွေကတော့ခုချက်ချင်းဖွင့်လို့ရကြမှာရမှာပါဖွင့်လို့ရတဲ့ဟိုတယ်တွေဆိုရင်တော့ရှုံးခံပြီးတော့ဖွင့်ကျင်လဲဖွင့်ကြရမယ်ထင်ပါတယ်ဒါမှဟိုတယ်လုပ်ငန်းလက်ပတ်ဖို့အတွက်ပစ္စည်းဖြန့်ဖြူးနေသူတွေအလုပ်သမားတွေအတွက်အလုပ်တွေပြင်ရကြမှာပါဟိုတယ်လုပ်ငန်းပေါ်မှာမိခိုအားထားနေကြသူတွေကအများကြီးပါ
ပုံမှန်ခီးသွွားရသည်ဆိုရင်ကျွန်းပေါ်မှာကမ္ဘာနိုင်ငံဆောင်ကခီးတယ်တွေနဲ့စီကားနေတယ်လို့ဟိုတယ်တွေမှာလည်းတဲခိုသူအပြည့်ပါအခုတော့ကြိုတင်အခန်းငှားထားသူတွေတောင်တော်တော်လေးနည်းနေပါသေးတယ
်တာပိုဆိုစတာတိုကရတီစီယွန်ဆက်စီစီ
ဒလောဆေဘုကင်တွေအရန်ကျသွားပါတယ်မနေ့ကဒီချိန်ဆိုလို့ရှိရင်ဂျွန်လအတွက်ဘုကင်က80ရာခိုင်နှုန်းလောက်ရနေပါပြီအခုတော့အများဆုံး30ရာခိုင်နှုန်းလောက်ပဲရှိပါတယ်
COVID-19 ရောဂါကြောင့်လုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အတွက်ဝင်ငွေထိခိုက်ဆုံးရှုံးမှုနဲ့အတူစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုလည်းဆန်တိုရီနီကျွန်းပေါ်မှာခံစားနေကြရပါဗျာ။ Εκεί
που είχε κόσμο ζωή, τώρα θα είμαστε μόνοι μας. Θα τη χαιρόμαστε μόνοι μας.
ဒီနေ့ကလူတွေအပြည့်အလုံးကဘဝကိုပျော်ပျော်ရွှင်ရွှင်ဖြတ်တန်းခဲ့ကြတာပါ။အခုတော့အထူးကျန်ဆန်ဆန်ဖြတ်တန်းနေကြရပါတယ်။အစိုးရင်တိတ်မလွန်တဲ့သူတွေပြန်လာကြမယ်လို့မျှော်လင့်ပါတယ်။အရင်ကတော့တိတ်ကိုတက်တက်ကြွကြွရှိခဲ့ကြပေမဲ့အခုတော့နည်းနည်းတောင်စိတ်သက်သာကျင်ပါတယ်။
ကျွန်းပေါ်မှာ6ကတ်သွားတာကိုစိတ်မကောင်းနဲ့အဝိထေဆိုင်ပိုင်ရှင်တယောက်ပြောသွားတာပါအမြဲတမ်းတက်ဝင်လှုပ်ရှားနေတဲ့ကျွန်းပေါ်မှာ6ကတ်သွားတာကြောင့်သူတို့အတွက်ကထူးခြားနေတာပါကျွန်းပေါ်ကခတ်ချင်းချင်းလမ်းလေးတွေပေါ်မှာနိုင်ငံဆောင်ကကဘာလှည့်ခီးသွွားဧည့်သည်တွေနဲ့ပြည့်ကျက်နေလေးရှိတဲ့နွေရာသီလတွေရောက်ရင်တော့နေဝင်ချိန်တိတ်လှတဲ့ရှုခင်းကိုလာကြည့်ကြသူတွေအရင်လိုပြန်များလာဖို့ဆန်တိုရီနီကျွန်းဒေသခံတွေမျှော်လင့်နေကြပါတယ်ရှင်ကျွန်မဆင်းရဲမော်ပါ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုတင်ပြပေးပါပါ Republican Party အောက်လွှတ်တော်မှ John Ratcliffe ကိုအမျိုးသားထောက်လှမ်ရေးအခြေခံအဖြစ်မြေရှင်းတင်သွင်းဖို့အထက်လွှတ်တော်ထောက်လှမ်ရေးကော်မတီကအင်ကာနေမှာအတည်ပြုပေးလိုက်ပါတယ်ပါတီကြီးနှစ်ရက်စလုံးပါဝင်တဲ့ကော်မတီကနေထောက်ခံမဲ၈မဲကန့်ကွက်မဲ၇မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပြီး Democratic Party ကော်မတီဝင်အားလုံးကကန့်ကွက်မဲထည့်ခဲ့ကြတာပါတကယ်လို့အထက်လွှတ်တော်တစ်ခုလုံးမှာမဲခွဲတဲ့အခါမှာအတီးပြုတ်ချက်ရခဲ့ရင်တော့ Red Cliff ဟာလစ်လက်နေတဲ့အမျိုးသားထောက်လှမ်ရေးအကြီးအကဲတာဝန်ကိုထမ်းဆောင်ရတော့မှာဖြစ်ပါတယ်။ America တိုက်မှာရှိတဲ့နိုင်ငံတွေရဲ့အစိုးရတွေဟာကိုယ်နိုင်ငံတွင်ကျန်းမာရေးကဏ္ဍမှာအရေးပါတဲ့ကျန်းမာရေးလုပ်သားတွေကိုကာကွယ်စောင့်ရှောက်မှုပေးဖို့ပြက်ကွက်နေကြတယ်လို့ Amnesty International လူခွင့်အဖွဲ့ကြီးကအင်ကာနေမှာအစီရင်ခံစာထုတ်ပြန်ပြောဆိုပါတယ်။ကျန်းမာရေးလုပ်သားတွေကိုကျေးဇူးတင်ကြောင်းပြောရုံနဲ့မပြီးပဲသူတို့ရဲ့အခြေခံရပိုင်ခွင့်တွေလုံခြုံမှုရှိဖို့တွေကိုအသေးချာလုပ်ပေးရမှာဖြစ်ပြီးသူတို့ကိုအန်ဂျယ်ရင်းနဲ့ထပ်ပြီးမကြစေဖို့လှုံ့ဆော်ရမယ်လို့ AI အဖွဲ့ကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာ methamphetamine ဆေးပြား193တန်းအပါဝင် fentanyl ဆေးရည်အမြောက်များဖမ်းဆီးမိတာကအရှေ့တောင်အာရှဒေသဟာဓာတ်ရုပ်မိုးရဆေးဝါးတွေထုတ်လုပ်ရာပင်မနေရာဖြစ်လာကံနေပြီဆိုတာကိုပြနေတာလို့မိုးရဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂရုံးရဲ့အရှိတောင်အာရှဒေသဌာနကိုယ်စားလှယ်ကတရိပ်ပေးခဲ့ပါတယ်။နာမည်ဆိုးနဲ့ကြော်ကြားတဲ့ရွှေတရီကန်ဒေတာမြန်မာနိုင်ငံထဲမှာစန်တနိုင်းဓာတ်ရုပ်မိုးရဆေးရဂါလန်990ဖမ်းမိတာကြောင့်ဒါဟာအရှိတောင်အာရှဒေသထဲမှာလည်းဒီဈေးကွက်ရှိတာပြနေတယ်လို့တရိပ်ပေးပါတယ်။နိုင်ငံရခြားမှာအလုပ်ရမယ်ဆိုပြီးအွန်လိုင်းကနေလိမ်နေမှုတွေတိုးလာတဲ့အန်ဒီရဲ့ထိုင်းနိုင်ငံမှာကြုံတွေ့နေရပြီးဒီလိုလိမ်နေတဲ့ကြော်ညာတွေဟာ Facebook မှာအများဆုံးတွေ့ရတယ်လို့ထိုင်းအလုပ်ကံရှာဖွေဦးစီးဌာနအကြီးအကဲကအင်ကာနေမှာပြောပါတယ်။
ဗိုလ်တခုနဲ့မနေ့ကသတင်းတွေကတော့တလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတော်တာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာချပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မေတ္တပါ
This program has come to you from the Voice of America, Washington.